to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဒီဇင်ဘာလ3ရက်အင်္ဂါညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ1925/32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။အင်္ဂါညအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့အနေတူးထိပ်သီးဆွေးဝဲကျင်းပဖို့ကောင်းဆောင်နေအင်္ဂလန်နိုင်ငံလန်ဒန်မြို့ကိုရောက်နေကြပါလေ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားစွဲနိုင်ရေးစုံစမ်းတွေ့ရှိချက်တွေနဲ့အကြံပြုချက်တွေပါဝင်မဲ့အစည်းအခမ်းစာကိုအောက်လွှတ်တော်ထောက်လိုင်းကော်မတီကဒီနေ့ထုတ်ပြန်မယ်လို့ခန့်မှန်းရပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသစ္စာခံနေမှာရောက်နေတဲ့ကလေးငယ်တွေပညာသင်ကြားခွင့်မရအောင်ဘင်္ဂလားဒေ့ရှ်အစိုးရကပိတ်ပင်ထားတယ်လို့လူ့အခွင့်အရေးအဖွဲ့ကဆွဆွလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုနားလောင်နေအတူတင်ပြပေးသွားပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနာဆရာမဲထိတ်တဲရောက်သတင်းလွှာတွေမှာတော့စည်ရေးပြည်ပခါတွေဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ထဲမှာတော့မနေ့ညနေပိုင်းကပောက်ကွဲမှုဖြစ်ခဲ့ပြီးတော့ကလေးငယ်2ဦးအပါအဝင်လူ3ဦးသေဆုံးခဲ့ပါတယ်
။လူနာသွားတဲ့အချိန်မှာခလူရောက်ကြလေးရောက်တဲ့မနေ့အဲတဲအောင်နဲ့ကောင်းလားနည်းနည်းကမင်္ဂလာတယောက်ကတော့
ရခိုင်ပြည်နယ်အတွင်းကအရသာသိဆုံးမှုတွေရဲ့အကြောင်းနောက်ပိုင်းမှာပြေဆုံးနားဆင်ရပါမယ်။နောက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်တဲ့လုပ်ငန်းစဉ်လက်ရှိလွှတ်တော်တက်တန်းအတွင်းမှာအပြီးဆောင်ရက်မယ်လို့ပြည်ထောင်စုလွှတ်တော်နာယကကဒီကနေ့ပဲပြောဆိုလိုက်တဲ့မြန်မာနိုင်ငံဆိုင်ရာသတင်းနဲ့အတူအမေရိကန်သမ္မတကဟောင်ကောင်ဒီမိုကရေစီရေးလှုံ့ဆော်မှုကိုဥပဒေနဲ့လက်မှတ်ထိုးထောက်ခံလိုက်တဲ့အပေါ်တရုတ်နဲ့အမေရိကန်တို့ကြားတင်းမာမှုတွေတိုးလာနေတဲ့အခြေအနေစတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝဲမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းဒီကောင်းစရာအစီအစဉ်နဲ့အင်္ဂါညတဲ့လေလိုက်ဆွေးနွေးကနေနားဆင်ရမှာပါ။အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့နန်းလောင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။မြောက်အတ္တလန္တိတ်မဟာမိတ်နေတိုးအဖွဲ့ရဲ့ထိပ်သီးဆွေးဝဲတက်ဖို့လန်ဒန်မြို့ကိုရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီဇင်ဘာ12ရက်နေ့မှာကျင်းပဖို့ရှိတဲ့ဗြိတိန်အထွေထွေရွေးကောက်ပွဲကိစ္စကိုဝင်ရောက်ဆွတ်ဖတ်မှာမဟုတ်ဘူးလို့ဂရီဘီပြောကြားလိုက်ပါတယ်။သူအနေနဲ့ဒီရွေးကောက်ပွဲအတွက်စဉ်းစားထားတာမရှိကြောင်းဒီရွေးကောက်ပွဲဟာဗြိတိန်အတွက်ရေးပါတဲ့ရွေးကောက်ပွဲဖြစ်ကြောင်းနေတိုးအဖွဲ့အတွင်းရေးမှူးချုပ် Jens Stoltenberg နဲ့ဒီကနေ့နှစ်ဦးတည်းတွေ့ဆုံအပြီးမှာသမ္မတထရန့်ကပြောပါတယ်ဒါပေမဲ့ဝန်ကြီးချုပ် Boris Johnson နဲ့ပတ်သက်လို့သမ္မတထရန့်ကသူ့ရဲ့သဘောထားကိုထုတ်မပြောဘဲမနေနိုင်ခဲ့ပါဘူးဝန်ကြီးချုပ် Johnson ဟာတော်တဲ့သူတူဖြစ်တဲ့အကြောင်းနဲ့အလုံငတ်တာဝန်တွေကိုကောင်းမွန်စွာထမ်းဆောင်နိုင်မဲ့သူလို့ယုံကြည်ကြောင်းပြောခဲ့ပါတယ်မကြတဲ့ခင်ကပြုလုပ်ခဲ့တဲ့တွေ့ဆုံမေးမြန်းခန်းတစ်ခုအတွင်းသူ့ကိုထောက်ခံတဲ့စကားမပြောဖို့သမ္မတထရန့်ကိုဝန်ကြီးချုပ်ဂျွန်ဆန်ကသတိပေးပြောကြားခဲ့ပြီးတစ်ဖက်နိုင်ငံကရွေးကောက်ပွဲကိစ္စကိုတခြားနိုင်ငံကဝင်ရောက်ဆွတ်ဖက်တာမျိုးမလုပ်တာအကောင်းဆုံးလို့ပြောခဲ့ပါတယ်အဆောင်အဝန်ကတော့ဥဆောင်မဲ့သူမရှိတော့တာကြောင့်အုံနောက်တင်နေတဲ့အဖွဲ့အစည်းလိုဖြစ်လာနေကြောင်းပြည်သစ်သမ္မတအီမနွယ်မက်ခရွန်ရဲ့နေတိုးအဖွဲ့နဲ့ပတ်သက်လို့တင်စားပြောဆိုမှုဟာအောက်တန်းကျတဲ့မှတ်ချက်မျိုးဖြစ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြင်သစ်သမ္မတကိုဝေဖန်ပြောကြားခဲ့ပါတယ်။နေတိုးအကြောင်းအဲ့ဒီလိုပြောဆိုဖို့မတင်ကြောင်းအဖွဲ့ဝင်နိုင်ငံတွေလန်ဒန်မြို့မှာကျင်းပမဲ့ထိပ်သီးဆွေးနွေးမဆခင်အတွင်းရေးမှူးချုပ်စတိုတင်ဘတ်နဲ့ဘေဂျင်းရှင်ရပြီးတော့သမ္မတထရန့်ကအဲ့ဒီလိုပြောကြားခဲ့တာဖြစ်ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုနိုင်ရင်စုံစမ်းတွေ့ရှိချက်တွေနဲ့အကြံပြုချက်တွေပါဝင်မဲ့အစီရင်ခံစာကိုအောက်လွှတ်တော်ထောက်လိုင်းရင်ကော်မတီကဒီကနေ့ထုတ်ပြန်မယ်လို့ခန့်မှန်းရပါတယ်။ကော်မတီအဖွဲ့ဝင်တွေကအစီရင်ခံစာကိုအပြည့်တတ်နေပြီလို့အောက်လွှတ်တော်ထောက်လိုင်းရင်ကော်မတီဥက္ကဋ္ဌ Adam Strip က MSNBC သတင်းဌာနကိုတင်လာတဲ့နောက်ပိုင်းမှာပြောပါရတယ်။အဲဒီအစီရင်ခံစာကိုတရားရေးကော်မတီကိုတင်သွင်းဖို့အင်္ဂါနေ့နောက်ပိုင်းမှာမဲခွဲဆုံးဖြတ်မှာပါ။တရားရေးကော်မတီအဖွဲ့ဝင်တွေကသမ္မတထရမ့်ကိုအစီရင်ခံစာထက်ကပဲအချက်တွေနဲ့တရားစွဲမလဲဆိုတာဆုံးဖြတ်ကြလိမ့်မယ်လို့လည်း Adam Strip ကပြောပါရတယ်။တရားရေးကော်မတီအနေနဲ့ကလည်းသမ္မတထရမ့်ကိုတရားစွဲဆိုနိုင်ရေးကြားနာမှုတွေကိုပုံထုံးနေမှာတည်ချကျင်းပဖို့ရှိပါတယ်။အဲဒီကြားနာမှုကိုတော့သမ္မတထရမ့်ရဲ့ရှေ့နေမှာပါပဲပြုလုပ်မှာပါ။ဒီဖြစ်အလုံးဟာလှုပ်ကြံဖန်တီးထားတဲ့ကိစ္စသာဖြစ်တဲ့အတွက်သူ့ဘက်ကရှေ့နေစီလို့မှမဟုတ်ဘူးလို့သမ္မတထရမ့်ကပြောထားပါတယ်။ဒါအပြင်လန်ဒန်မှာကျင်းပမယ့်မြောက်အတ္တလန္တိတ်စစ်စာချုပ်နေတိုးညီလာခံကိုသူတက်မဲ့အချိန်မှာဒီကြားနာမှုလုပ်မယ်ဒီမိုကရက်တစ်ကိုလည်းသမ္မတထရမ့်ကဝေဖန်ပြောဆိုခဲ့တာပါ။မနေ့ပြန်ကျင်းပမယ့်ကြားနာပွဲမှာတော့ဖွဲ့စည်းအုပ်ချုပ်ပုံပါပြဋ္ဌာန်းချက်တွေအရသမ္မတတဦးကိုတရားစွဲဆိုနိုင်ရေးကိစ္စရပ်တွေကိုအဓိကထားမေးမြန်းကြမှာဖြစ်ပြီးတရားရေးဆိုင်ရာဥပဒေပညာရှင်၄ဦးကလာရောက်ဖြေကြားမှာဖြစ်ပါတယ
်။နှစ်မကုန်ခင်မှာအမေရိကန်ဘက်ကကမ်းလှမ်းချက်အသစ်တစ်စုံတရာပေးဖို့တောင်းဆိုထားတဲ့ကမ်းသတ်ရဲ့ကုန်ဆုံးချိန်နှိကလာနေပြီဖြစ်ကြောင်းမြောက်ကိုရီးယားကအမေရိကန်ကိုဒီကနေ့သတိပေးပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဘယ်လိုခရစ်မတ်လက်ဆောင်မျိုးကိုရွေးချယ်ရမလဲဆိုတာသူတို့ကိုယ်တိုင်ဆုံးဖြတ်ရမှာဖြစ်ကြောင်းအမေရိကန်နဲ့ဆက်ဆံရေးကိုတာဝန်ယူရတဲ့မြောက်ကိုရီးယားလက်ထောက်နိုင်ငံရဲ့ဝန်ကြီးရီတေဆုံးရဲ့ပြောကြားချက်ကိုအစိုးရပိုင်သတင်းဌာနကကြေညာခဲ့ပါတယ်။ အမေရိကန်တို့လှုပ်ဆောင်နေတဲ့တွစ်ဆုံဆွေးနွေးမှုတွေဟာနိုင်ငံရေးအမြတ်ထုတ်ဖို့အတွက်ရည်ရွယ်လက်စားမှုသာဖြစ်ကြောင်းလဲလက်ထောက်ဝန်ကြီးရီကဝေဖန်ပြောကြားလိုက်ပါတယ်။မြောက်ကိုရီးယားနဲ့အမေရိကန်ကြားပြုလုပ်နေတဲ့နျူကလ িয়ার ဆွေးနွေးမှုတွေမှာမြောက်ကိုရီးယားဘက်ကသူတို့ရဲ့နျူကလ িয়ার ပိုင်ဆိုင်မှုတွေကိုတခုမှမဖျက်ဆီးခင်ပိတ်ဆို့အရေးယူမှုတွေပြန်လည်ရုပ်သိမ်းပေးဖို့လိုလားနေတာကိုအမေရိကန်ဘက်ကလက်ရောချင်းမရှိတာကြောင့်ပြီးခဲ့တဲ့ဖေဖော်ဝါရီလကတည်းကဆွေးနွေးမှုတွေရပ်ဆိုင်နေကြတာပါမြောက်ကိုရီးယားကအဲ့ဒီလိုသတိပေးချက်ထုတ်ပြန်တဲ့အပေါ်နေတိုးထိပ်သီးဆွေးနွေးပွဲတက်ဖို့လန်ဒန်မြို့ကိုရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတိုက်ရိုက်တုံ့ပြန်ပြောဆိုတာမျိုးမရှိပေမဲ့သူနဲ့မြောက်ကိုရီးယားခေါင်းဆောင်အကြာကောင်းမွန်တဲ့ပုဂ္ဂိုလ်ရေးရဆက်ဆံမှုရှိကြောင်းပြန်လည်ဖြေကြားခဲ့ပါတယ်ဒါပေမဲ့အမေရိကန်ရဲ့စစ်အင်အားတောင့်တင်းခိုင်မာပုံကိုထည့်သွင်းပြောကြားခဲ့ပြီးစစ်တပ်ကိုအသုံးပြုဖို့မလိုအပ်ဘူးလို့သူ့အနေနဲ့ယူဆကြောင်းဒါပေမဲ့လိုအပ်ရင်တော့တိုက်အင်အားကိုသုံးသပ်မှဖြစ်ကြောင်းသမ္မတထရမ့်ကပြောပါတယ်
ဥရောပရာသီပြောင်းလဲမှုကြောင့်လူကြမ်းရေးပေါ်ထိခိုက်မှုတွေတိုးလာနေပြီးတော့အပူရှတ်တာအပူလွန်ကဲတာနဲ့ငှက်ဖျားယောဂအပါဝင်ခြင်ညောင်ကူးစက်တဲ့ယောဂတွေအဖြစ်များလာတယ်လို့ကမ္ဘာ့ကြမ်းရေးအဖွဲ့အစည်း WHO ကဒီကနေ့ပြောပါတယ်စပိန်နိုင်ငံမက်ဒရစ်မှာကျင်းပမဲ့ဥရောပရာသီဆိုင်ရာညီလာခံမတိုင်ခင်မှာတည့်ရက်အလိုမှာပဲထုတ်ပြန်လိုက်တဲ့ WHO ရဲ့အစည်းအခမ်းအနားမှာတော့အပူငွေတွေလောင်ပိတ်နေစေတဲ့ကမ္ဘာ့အောက်ဆိုက်တန်ငွေထုတ်လွှတ်မှုကိုထိန်းချုပ်ကြဖို့အစိုးရတွေကိုတိုက်တွန်းထားပါတယ်လေတုညဉ့်ညံမှုတစ်ခုတည်းနဲ့တင်တန်းနဲ့ချီတဲ့လူအသက်တွေကိုကယ်တင်နိုင်လိမ့်မယ်လို့လည်းထောက်ပြထားပါတယ်လူအဆုတ်အုံနောက်နဲ့နှလုံးသွေးပတ်မှုစနစ်တွေဟာဥရုယာတီပြောင်းလဲမှုကြောင့်ဖြစ်လာတဲ့လေတုညဉ့်ညံမှုကြောင့်ပိုးပြီးတော့ထိခိုက်နေရတယ်လို့လဲ WHO ရဲ့တဘာဝပတ်ဝန်းကျင်နဲ့ကျန်းမာရေးဆိုင်ရာဌာနညွှန်ကြားရေးမှူးမာရီယာနီရာကသတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်နိုင်ငံတကာရဲ့ဥရုဆိုင်ရာဘနာငွေတွေထဲမှာကျန်းမာရေးအတွက်သိရခိုင်နှုန်းလောက်တော့အသုံးမပြုသေးတဲ့ကိစ္စဟာသိကိုစိတ်ဆိုးတော့တာထွက်စရာဖြစ်တယ်လို့လည်းပြောပါတယ်။ကဘာကြီးပုံနေမှုကိုဖြစ်ပေါ်စေတဲ့ဖန်လုံရင်တန်းငွေထုတ်လုပ်မှုတွေလေတုထဲမှာမနစ်ကစမ်းချိန်တင်မြင့်ဆုံးရောက်ခဲ့တဲ့အကျိုးဆက်ဖြစ်ကဘာအပူချိန်တွေဒီယာစုနဲ့အတွင်းအဆမတန်မြင့်တက်လာစေနိုင်တဲ့အပြင်ပျက်စီးဆုံးရှုံးမှုတွေအကြီးအကျယ်ဖြစ်လာစေလိမ့်မယ်လို့လည်းနိုင်ငံတကာဥရုယာသီဆိုင်ရာပညာရှင်တွေကပြီးခဲ့တဲ့သတင်းပတ်ကပဲသတိပေးထားတာဖြစ်ပါတယ်။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအမေရိကန်အတန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာဘင်္ဂလားဒေ့ရှ်အစိုးရဟာထောင်ပေါင်းများစွာသောရိုဟင်ဂျာကလေးငယ်တွေပညာသင်ကြား권မရအောင်ပိတ်ပင်တားဆီးထားတယ်လို့ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကအင်္ဂါနေ့မှာပြောကြားလိုက်ပြီးအာဏာပိုင်တွေအနေနဲ့ဒုက္ခသည်စခန်းအတွင်းပညာသင်ကြား권ပိတ်ပင်ထားတာတွေကိုရုပ်သိမ်းပေးဖို့တိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံဘက်ကထွက်ပြေးလာပြီးဘင်္ဂလားဒေ့ရှ်လက်ရှိမှာဘင်္ဂလားဒေ့ရှ်နိုင်ငံကော့စစ်ဘဇားကဒုက္ခသည်စခန်းတွေမှာနေထိုင်နေကြတဲ့ကျောင်းတက်ရမယ့်အရွယ်ဒုက္ခသည်ကလေးငယ်၄သိန်းလောက်ပညာသင်ကြား권မရကြတဲ့အကြောင်းရေးသားထားတဲ့Are we not human ဆိုတဲ့အစီရင်ခံစာမှာ HRW ကဘင်္ဂလားဒေ့ရှ်အစိုးရကိုဆွဆွဲပြောဆိုထားတာပါမျိုးဆက်တစ်ခုလုံးပညာသင်ကြား권မရအောင်ဟန်တာထားခြင်းဟာဘယ်သူအတွက်မှအကျိုးမရှိကြောင်း HRW ရဲ့ကလေးငယ်များအခွင့်အရေးဆိုင်ရာပူးတွဲညွှန်ကြားရေးမှူး Bill Van Esvel ကပြောပါတယ်ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရတို့ဘက်ကနီလန်ပြောင်းပြီးချင်းကပ်လှုပ်ဆောင်လာအောင်နိုင်ငံတကာအသံဝန်ကဖိအားပေးကြဖို့တောင်းဖိအားပေးတောင်းဆိုကြဖို့လိုအပ်ကြောင်းသူကပြောပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်အတွင်းရိုဟင်ဂျာအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုဖြစ်ပေါ်ခဲ့ပြီးတဲ့နောက်မြန်မာလူငယ်ရေးတပ်ဖွဲ့တွေကနယ်မြေရှင်းလင်းရေးလှုပ်ဆောင်ခဲ့ပြီးတဲ့နောက်မှာဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာဒုက္ခသည်9သိန်းကျော်ထွက်ပြေးခဲ့တယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာအသိုင်းအဝိုင်းကခန့်မှန်းထားကြတာပါဒုက္ခသည်တွေစခန်းအပြင်ကအကြောင်းတွေမှာတက်ရောက်ပညာသင်ကြား권ကိုဘင်္ဂလားဒေ့ရှ်အစိုးရကပိတ်ပင်ထားသလိုအစိုးရဆာမူဝဲတွေကိုဖြေဆိုခွင့်ပိတ်ပင်ထားတဲ့အပြင်ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေစခန်းအတွင်းမှာပညာသင်ကြား권ကိုလည်းပိတ်ပင်ထားပါတယ်တဖက်နိုင်ငံကိုထွက်ပြေးသွားသူတွေကိုရိုဟင်ဂျာလို့ခေါ်တာကိုမြန်မာအစိုးရကအတိအမှန်မပြုပေမဲ့အဲ့ဒီလူတွေပြန်လာရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းနဲ့ညှိနှိုင်းဆောင်ရွက်မှုတွေလှုပ်ဆောင်နေပါတယ်
တရုတ်နိုင်ငံမှာတယ်လီဖုန်းအသုံးပြုသူတွေအနေနဲ့ဒီလာကစပြီးတော့မျက်နှာကိုစကန်ဖတ်ပြီးတယ်လီဖုန်းအော်ပရေတာစီမှာနှမဲအစ်စ်နဲ့မှတ်ပုံတင်ရမယ်ဆိုတဲ့မူဝါဒချမှတ်လိုက်ပါတယ်။အင်တာနက်သုံးဆွဲသူအတော်များများနဲ့လူခွင့်ရေလှူရှားသူတွေကအခုလိုအနီးကပ်စောင့်ကြည့်မယ်မူဝါဒအပေါ်စိုးရိမ်နေကြပြီးဒီလောက်ရဟာကမ္ဘာကျော်ဗြိတိရှ်စာရေးဆရာကြီး George Orwell ရဲ့1984ဝုဒု တဲကလိုအခြေအနေမျိုးဖြစ်လာနေပြီလို့ပြောပါရယ်အဲ့ဒီစာအုပ်ထဲမှာအစိုးရကသူ့ရဲ့ပြည်သူတဦးချင်းစီကိုတင်းတင်းကြပ်ကြပ်စောင့်ကြည့်အုပ်ချုပ်တဲ့ဇာတ်လမ်းမျိုးရေးဖွဲ့ထားတာပါစောင့်ကြည့်လေ့လာသူတွေကတော့ဖုန်းအသုံးပြုသူတွေရဲ့ပုံကိုရေးကိုအကာအကွယ်ပေးမဲ့တရားဝင်ပြဌာန်းချက်တွေထွက်မလာသေးခင်အချိန်ထိတော့လူတွေရဲ့ကိုယ်ရေးအချက်လက်တွေပေါက်ကြတာရောင်းချတာမျိုးတွေဖြစ်လာနိုင်တဲ့အတွက်ဒီမူဝါဒဟာကွန်မြူနီအစိုးရအတွက်တော့နိုင်ငံရေးအတွက်အသုံးချစရာဖြစ်လာနိုင်တယ်ဆိုပြီးသုံးသပ်ပါတယ်ဒီမူဝါဒနဲ့ပတ်သက်ပြီးတော့ဝီဘိုလူမှုကွန်ရက်ကရေးသားချက်တွေမှာတော့ The Big Brother is keeping an eye on you George Orwell 1984မင်းကိုအကိုကြီးကစောင့်ကြည့်နေတယ်လို့ပါတယ်လို့ငရဲမင်းရဲ့မျိုးလုံးတွေ The Eye of the Hell လို့လည်းပြေဖန်ရေးသားကြတာပါပြည်သူတွေရဲ့မျက်နှာတွေကိုတပ်ပုံရိုက်ပြီးတော့ရယူထားတာဟာနိုင်ငံတော် CCTV တွေနဲ့စောင့်ကြည့်နေတဲ့တရုတ်အစိုးရအတွက်အရေးပါလာမယ်လို့တိုင်ဝမ်မှာနေထိုင်နေတဲ့ထင်ရှားတဲ့ blogger Zhu Xiongge ကပြောပါတယ်တရုတ်အစိုးရဟာလူနှစ်ယောက်အတွက်ကင်မရာတစ်လုံးကျစီဖြစ်မဲ့ကင်မရာအလုံးရေတန်း600အထိ2020မှာတပ်ဆင်သွားဖို့လည်းပြင်ဆင်နေတာဖြစ်ပါတယ်
မြောက်ကိုရီးယားကထွက်ပြေးလာပြီးဗီယက်နမ်နိုင်ငံမှာဖမ်းဆီးခံထားရသူ12ဦးကသူတို့ကိုမြောက်ကိုရီးယားပြန်ပို့ခြင်းမခံရအောင်တောင်ကိုရီးယားအစိုးရကခေလုံးခွင့်ပေးဖို့တောင်းဆိုထားကြောင်းတောင်ကိုရီးယားအခြေစိုက်တက်ကြွလှုပ်ရှားသူအဖွဲ့ကပြောပါတယ်ထွက်ပြေးလာသူတွေကမိုဘိုင်းဖုန်းရှိသူတယောက်ကဗီယက်နမ်မှာရှိတဲ့တောင်ကိုရီးယားတန်ယုံကိုအကူအညီလမ်းတောင်းခဲ့ကြောင်းတောင်ကိုရီးယားကမြောက်ကိုရီးယားကထွက်ပြေးလာသူတွေအရေးကိုကူညီဆောင်ရွက်ပေးနေတဲ့တောင်ကိုရီးယားအခြေစိုက် Justice for North Korea အဖွဲ့အကြီးအကဲပီတာဂျွန်းက VOA ကိုရီးယားဌာနကိုပြောကြားခဲ့ပါတယ်လိုအပ်တဲ့အကူအညီတွေပေးသွားမယ်လို့တန်ယုံတာဝန်ရှိသူတွေကပြောပေမဲ့တောက်ကြနေကြတဲ့ကတန်ယုံကတစုံတရာအကြောင်းပြန်နာကိုမရသေးဘူးလို့ပီတာဂျွန်းကပြောပါတယ်အသက်20ကနေ50အကြာအမျိုးသမီး10ဦးနဲ့အသက်20ဝန်းကျင်အမျိုးသား3ဦးတို့ဟာတရုတ်နိုင်ငံနေဆက်ကိုဖျက်ချော်ပြီးဗီယက်နမ်နိုင်ငံတဲကိုနိုဝင်ဘာ23ရက်နေ့ကဝင်ရောက်ခဲ့ကြတာလို့ဆိုပါတယ်နောက်နေ့ရက်အကြာမှာသူတို့ကိုဗီယက်နမ်နေကြားဆောင်တပ်ကလန်းဆောင်ဆိုတဲ့မြို့မှာဖမ်းဆီးမိခဲ့တယ်လို့ဆိုပါတယ်
ဖိလစ်ပိုင်နိုင်ငံအရှေ့ပိုင်းမှာမနေညာကတညာလုံးဝရောက်တိုက်ခတ်ခဲ့တဲ့ကမ္မူရီတိုက်ဖုန်းမုန်တိုင်းကြောင့်မြို့တော်မနီလာကလည်းစိတ်ကိုပိတ်ထားရပြီးတော့ကြေးရွာအတော်များများမှာလည်းရေကြီးတဲ့ပြဿနာနဲ့ရင်ဆိုင်နေရပါတယ်။မုန်တိုင်းကြောင့်လည်းအဆောက်အဦတွေနဲ့လက်စစ်တခုပြစ်ထိခိုက်ပျက်စီးခဲ့ရပါတယ်။လျှက်စစ်တအားလိုက်တွေလည်းပြတ်တောက်ခဲ့တယ်လို့လူပေါင်းတောင်းနဲ့ချီဘေးလူရာကိုပြောင်းရွှေ့ခဲ့ရတာပါ။တိုက်ဖုန်းမုန်တိုင်းကမ္မူရီဟာဆိုရိုဂွန်ခရိုင်ကဂူဘတ်မြို့ကိုဖျက်ချော်တိုက်ခတ်ပြီးတဲ့နောက်မြို့တော်မနီလာတောင်ပိုင်းကမ်းခြေဒေသစီကိုဦးတည်တွားခဲ့တာပါ။လက်တလောမှာတော့လူသေးဆုံးထိခိုက်ဒဏ်ရာရတဲ့တရင်တွေမရှိသေးပါဘူး။ဖိလစ်ပိုင်နိုင်ငံမှာတနစ်ကိုတိုက်ဖုန်းမုန်တိုင်းအကြိမ်20လောက်တိုက်ခတ်လို့ရှိပြီးတော့လူရနဲ့ကြီးသေဆုံးလို့ရှိပါတယ်။စင်းတွေအရဖိလစ်ပိုင်က2013ခုနှစ်ကဝင်ရောက်တိုက်ခတ်ခဲ့တဲ့ high end တိုက်ဖုန်းမုန်တိုင်းကအင်အားအပြင်းဆုံးတဲ့လူအသေအပြောက်အများဆုံးမုန်တိုင်းတစ်ခုလည်းဖြစ်ပါတယ်။
အင်္ဂါညအတွက်နောက်ဆုံးသိထားတဲ့နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုစောဝင်းလိုက်နဲ့နားလောင်လို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ website မှာတပြိုင်တည်းနားဆင်နိုင်ကြပါရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်မြောက်ဦးမြို့မှာမနေ့ညနေပိုင်းတုန်းကပောက်ကွဲမှုဖြစ်ခဲ့တာကြောင့်ကလေးငယ်2ဦးအပါအဝင်လူ3ဦးသေဆုံးပြီး4ဦးဒဏ်ရာရခဲ့ပါတယ်။ဒေသခံတွေနဲ့မြန်မာစစ်တပ်ဘက်ကတော့မပောက်ကွဲသေးတဲ့လက်ကျန်ဘုံပောက်ကွဲမှုဖြစ်နိုင်တယ်လို့ယူဆနေကြတာပါ။လက်နက်ကင်ပြိပခါတွေဖြစ်နေတဲ့ရခိုင်ပြည်နယ်တွေကအရသာထိခိုက်သေးဆုံးနေရတဲ့နောက်ဆုံးအခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုတက်နိုင်ကပြောပြထားပါတယ်။
မြောက်မြို့နယ်ရှင်းပြန်တော့ရကွယ်မှာမနေ့ကညနေပိုင်းလောက်ကပေါက်ကွင်းမှုတွေကလင်းငယ်နှစ်ဦးပွေရှင်ပြီးတည်ဆုံးပြီးနောက်တူဦးကတော့ဆေးရုံမှာပဲဒဏ်ရာနဲ့တည်ဆုံးခဲ့တာပါပေါက်ကွင်းမှုတွေနောက်ထပ်လူ၄ဦးထက်မနေ့ဒဏ်ရာရရှိခဲ့တယ်လို့လည်းဒေသခံလူမှုရေးအဖွဲ့တစ်ခုဖြစ်တဲ့ဂယုဏလိုင်းတွဲလူရှင်သိန်းတာဝန်ရှိသူတို့ကပြောပါတယ
်အဲဟိုမြောက်အလေးစေးအုပ်စုရှင်းပြန်တော့ဟိုအလေးစေးအုပ်စုရှင်းပြန်တော့ရကွယ်ပေါ့အဲ့ဒီမှာကျွန်တော်တို့ကိုနေတောင်းတာကတော့ဘလို့ကွန်မြူနတီဟိုဟာဘုံဆန်ကြပြီးတော့လူနာတွေတဲရရဆိုပြီးတော့အတောင့်ကြရဲအဲ့ဒါကြောင့်အခုတော့အရေးပေါ်ကားကတော်ပြီးတော့ဟိုဟာပေါ့ကားအနေလူနာတော့တယ်ရပေါ့လူနာတော့တယ်ရဲ့အချိန်မှာခလူရောက်ကြလက်တယောက်အဲ့မနှစ်ခံတယောက်နဲ့အဲ့ငါနှစ်နှစ်ခံမိန်းကလေးတယောက်ကတော့တခါတည်းကြွေးချင်းပြီးသုံးတော့တယ်နောက်ထပ်၄ယောက်ကတော့နောက်ထပ်၅ယောက်ကတော့ဒီပြင်းပြင်းထန်ထန်ပေါ့အဲ့ဒါလေအကုန်လုံးအကုန်လုံးဟာအရေးပေါ်အန်ဒူလန်ကားနဲ့နေပြီးတော့စိတ်ရုံပို့ပေးလိုက်တယ်စိတ်ရုံရောက်လို့တဏှာကြီးဝင်းကျင်တော့မှနောက်ပဲအမျိုးသမီးအသက်20နဲ့တစ်နှစ်ခန့်ရှိတဲ့အမျိုးသမီးကြီးလေးတယောက်ဆက်ပြီးတော့စိတ်ရုံပေါ်မှာပဲဆုံးသွားပါတယ
်ဒဏ်ရာကြောင့်စိတ်ရုံတင်ထားရသူ၄ဦးအနက်2ဦးရဲ့ဒဏ်ရာတွေကပြင်းထန်တယ်လို့လည်းပြောပါတယ
်အခုလောလောဆယ်ကျန်တဲ့၄ယောက်လူနာထိမှာတော့နောက်နှစ်ယောက်ကတော့ဒဏ်ရာရတဲ့ဒါပေမဲ့သူ့ရဲ့လောက်တဲ့အခြေအနေတော့၂ယောက်ကတော့မရှိဘူးနောက်နှစ်ယောက်ကတော့ပြင်းပြင်းထန်ထန်လေး တယ်ဆိုရင်ခြေပြက်လက်ပြက်ခြေအအဆင့်ပြောင်းနေတယ်ရပါ။အဲတော့မယ်ဆိုတော့တိုက်ပွဲကတော့မရှိပါဘူးမျိုးတဲ့ပြည်မှာတိုက်ပွဲမရှိဘူး။ဒါပေမဲ့အခုတော့ကြားလာတော့အဲ့လိုပဲဟိုကြားကျင်ခဲ့တဲ့ဟိုဆိုရင်လည်းပောက်ခွေတာလို့ပဲသိတယ်။အသေးစိတ်တော့မသိဘူးလေ
။အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဖို့မုံကြီးဝင်းစောဦးကတော့မြောက်မြို့ပေါ်မှာတိုက်ပွဲဖြစ်ပေါ်တာမရှိခဲ့ပဲအခုပောက်ခွေမဟုတ်ဟာအရင်လက်ကျန်မှုဖြစ်နိုင်တယ်လို့ပြောပါတယ
်။မင်းကတိုက်ပွဲလဲအဲ့နာမှာဖြစ်တာမရှိဘူး။ပြင်တက်ကလည်းဖြစ်တာမရှိဘူး။နော်ဒီကကတော့တိုက်ပွဲဖြစ်ပြီကတိုက်ပွဲဖြစ်မှာခင်ဗျာဘုံကြီးဆိုတာပြစ်လို့ရတယ်တိုက်ပွဲဖြစ်မယ်နဲ့ဘယ်လိုလုပ်ပြစ်လို့ရအောင်ကျွန်တော်တို့မြေတုံ့ပြန်ပြရတဲ့လောကတော့အရင်တော့ပြစ်လိုက်လို့ဟုတ်လားမကွဲသေးတဲ့ဘုံကြီးဒါဘယ်သူပြစ်ထားလဲလို့ကျွန်တော်မသိဘူးအေးပြစ်ထားလားဘာပြစ်လဲကျွန်တော်လည်းဒါတော့မသိဘူးအဲ့ဒီဘုံကြီးခုနတွေ့ရင်းနဲ့ဟုတ်လားဟောဆော့ဟုတ်လားညာပါလဲဆိုတော့မကြောက်ခဲနဲ့တွေ့နေတာထားပေါ်လာ
မြောက်မြို့ပေါ်မှာမနေ့ကတိုက်ပွဲဖြစ်ပေါ်တာမရှိပါနဲ့တခြားနေရာတွေမှာတိုက်ပွဲဖြစ်ပေါ်တာတွေရှိတယ်လို့ရခိုင်လက်နက်ကိုင်အေပြောခွင့်ရခိုင်ဒုခကပြောပါတယ်
ဒီဇင်ဘာလ2ရက်နေ့မှာတော့ဒီအရင်ဒီဇင်ဘာလ1ရက်နေ့ကတိုက်ပွဲဖြစ်ခဲ့တဲ့ဒီပုံနာရွံမြို့နယ်ကျေးရှိရွာရဲ့အနောက်မြောက်ဘက်အဲ့ဒီတိုက်ပွဲဖြစ်နေတဲ့နေရာပေါ့နော်အဲ့ဒီမှာတိုက်ပွဲထားဖြစ်တာရှိတယ်နောက်ပြီးလို့ရှိရင်မြောက်ဦးမြို့နယ်နဲ့လက်ရွာရဲ့အရှေ့မြောက်ဘက်တောင်တန်းမှာလည်းပဲတိုက်ပွဲဆက်လက်ပြီးတော့ဖြစ်ပွားခဲ့တာရှိတယ်ဟိုဒီနေ့ဒီဒီဇင်ဘာလ3ရက်မနေ့7:20မိနစ်မှာမြေပုံမြို့နယ်မီးကြောင်တဲရွာနဲ့ဒီတောင်ကြီးရွာအကြမှာဒီရန်ကုန်စစ်တွေကလမ်းမပေါ်မှာပေါ့နော်အဲ့ဒီမှာဒီမြန်မာစစ်တပ်ရဲ့စစ်ကြောင်းတစ်ခုကိုကျွန်တော်တို့ရခိုင်တပ်တော်ကနေပြီးတော့ဖြတ်တောက်တိုက်ခိုက်ခဲ့တာရှိတယ်ဆိုတော့အဲ့ဒီမှာတော့မြန်မာစစ်တပ်ဘက်ကတော့ထိခိုက်ကြဆုံမှုတွေရှိတယ်လို့တော့ဟိုလောလောဆယ်သိရတယ်ဘယ်နေရောက်လဲဆိုတဲ့အသေးစိတ်ကတော့ကျွန်တော်တို့ဟိုညနေပိုင်းလောက်မှသိရမယ်ဗ
ျမြောက်ဦးမြို့နယ်ကကြေးရွာတချို့မှာဒီဇင်ဘာလ1ရက်နေ့ကနေစတင်ပြီးရခိုင်လက်နက်ကိုင်အဖွဲ့နဲ့အစိုးရတပ်တို့တိုက်ပွဲတွေဖြစ်ပေါ်ခဲ့ပြီး၃ရက်တွင်းမြောက်ဦးမြို့နယ်မှာအရသာတည်ဆုံသူ၃ဦးနဲ့ထိခိုက်ဒဏ်ရာရသူ၁၂ဦးအထိရှိနေပါတယ်ခင်ဗျာ
ဒါကတော့ရခိုင်ပြည်နယ်ဘက်ကစီရေးအခြေအနေကိုတတ်နိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့လွှတ်တော်ရင်းမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်တဲ့လုပ်ငန်းစဉ်ရဲ့နောက်ဆုံးအခြေအနေကြောင့်သတင်းတင်ပြပေးကြပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်တဲ့လုပ်ငန်းစဉ်ကိုလက်ရှိလွှတ်တော်တက်တန်းမှာအပြီးဆောင်ရွက်မယ်အကြောင်းပြည်ထောင်စုလွှတ်တော်နာယကကဒီကနေ့ပဲပြောဆိုလိုက်ပါတယ်ဒါပေမဲ့လည်းလွှတ်တော်တက်တန်းလပိုင်းလောက်အတွင်းမှာအရေးကြီးတဲ့အပိုင်းတွေကိုပြင်ဆင်နိုင်မှမလားဆိုတာကိုတော့အကဲခတ်တွေဘက်ကတန်လျာရှိနေကြပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခစူးစီးတင်ပြထားပါတယ်
2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးအစီအစဉ်နဲ့ပတ်သက်လို့လွှတ်တော်မှအတိအပေးပြောဆိုရမှာလက်ရှိလွှတ်တော်တက်တန်းအတွင်းအပြည့်အစုံဆောင်ရွက်သွားမယ်ဖြစ်တဲ့အကြောင်းပြည်အောင်စုလွှတ်တော်နာယကဦးတီခွန်မြတ်ကဒီကနေ့ကျင်းပတဲ့ပြည်အောင်စုလွှတ်တော်စည်းဝေးမှာပြောဆိုလိုက်တာပ
ါဒီကိစ္စကိုအရင်ဆုံးစတင်ကြတဲ့ကဒီတက်တန်းအတွင်းဆောင်ရွက်နိုင်မဲ့လုပ်ငန်းတာဝန်တစ်ခုအနေနဲ့စဉ်းစားလက်ခံပြီးလွှတ်တော်တို့တင်ပြဆောင်ရွက်ခဲ့တာဖြစ်ပါတယ်ပထမတက်တန်းမှာဆောင်ရွက်ခဲ့မှုအရမိသည့်ဥပဒေကြမ်းတစ်ခုကိုမျှနောက်တက်တန်းကိုဆက်ပြီးလွဲယူသွားတဲ့အစဉ်အလာမရှိတဲ့အတွက်ခုလိုဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းကိုလည်းလက်ရှိတက်တန်းမှာပဲပြည်စည်းအောင်ဦးစားပြီးဆောင်ရွက်သွားမှာဖြစ်ပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်လွှတ်တော်ကိုယ်စားလှယ်တွေအစိုးပြုထားတဲ့အထက်ကတက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေရဲ့တင်ပြချက်အချို့ကိုတော့မှတ်တမ်းကနေပဲဖျက်ခဲ့ကြောင်းလည်းပြည်အောင်စုလွှတ်တော်နာယကကပြောဆိုလိုက်ပါတယ
်စကရများဟာပြည်အောင်စုလွှတ်တော်ဆိုင်ရာဤဥပဒေ19နီးဥပဒေခွဲစလုံးပါလွတ်တော်ပူပေါင်းကော်မတီနဲ့ကော်မတီအဖွဲ့အစည်းများမှဆွေးနွေးဆောင်ရွက်တဲ့ကိစ္စရပ်များကိုထိပါပုတ်ခတ်ခြင်းမပွဲမရာတော့အတုံးနှုံးဖြင့်ပြောကြားခြင်းမပြုရဆိုတဲ့တတ်မှတ်ချက်နဲ့မညီညွတ်ခြင်းပြည်ထောင်စုလွတ်တော်ဆိုင်ရာနီးဥပဒေ19နီးဥပဒေခွဲစလုံးအပြင်နီးဥပဒေခွဲတတ်သိမ်းခြင်းပါဆွေးနွေးဆဲကိစ္စနဲ့ဓာတ်ရိုက်မတက်ဆိုင်တဲ့စကားမပြောရဆိုတဲ့တမချက်နဲ့မညီညွတ်ခြင်းနိဥ္ပဒေခွဲခခွေငါနဲ့စလုံးတို့ပါတမချက်များနဲ့မညီညွတ်ခြင်းတို့ဖြစ်ပါတယ်ဒါကြောင့်အထက်ပါလွတ်တော်ကိုယ်စားလှယ်ခုနှစ်ဦးတို့ရဲ့တင်ပြပါဆွေးနွေးချက်စကားရများကိုလွတ်တော်မတ်တမနှုတ်ပယ်သွားမည်ဖြစ်ကြောင်းကြေညာပါတယ်
ဖွဲ့စည်းပုံပြင်ဆင်ရေးမှာအဓိကအဟန့်တာဖြစ်နေတယ်လို့ဝေဖန်ခံနေရတဲ့တက်မတော်ဘက်ကတော့လိုအပ်ရင်ပြင်ဆင်တာတွေကိုထောက်ခံမှာဖြစ်ကြောင်းပြောဆိုထားတာတွေရှိပါတယ်။ဒါ့ပြင်လည်းတက်မတော်သားကိုယ်စားလှယ်တွေအနေနဲ့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပြင်ဆင်လိုတဲ့အချက်တွေကိုထောက်ခံပါမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဒီလိုအခြေအနေမျိုးမှာလက်ရှိလွတ်တော်တက်တန်းအတွင်းအပြီးသတ်ပြင်ဆင်မဲ့ပေါ်နိုင်ငံရေးစီးပွားရေးလေးလာတုံးသက်သူဦးမြင့်ခင်တို့လိုအကဲခတ်တွေကတော့တန်လျာရှိနေကြပါတယ်။
ဖွဲ့စည်းပုံပြင်မှုတွေဒီဒီဟာဒုတိယကျောင်းပစ္စည်းဥပဒေကြမ်းကျင်နာလို့ကျင်နာနေတယ်။ဒါနဲ့အဲ့ဒီဥပဒေကြမ်းနဲ့ဘယ်အချက်ပြီးပြင်နိုင်လဲ။နော်။ဟိုဆိုတာတော့အများကြီးဘယ်လောက်ပတ်တိုင်နေချရဲမှာဟိုတန်ပြရရှိပြရလဲ။ဆိုတော့ပြင်သေးလုံးနိုင်လေဆိုတာပဲဖြစ်နိုင်တယ်လို့ထင်တယ်။တကယ်တမ်းပြင်ဆင်နိုင်တဲ့အချက်တွေ့ဖို့ဆိုတာတော့တော်တော်ဖြစ်တယ်။တွေ့လာရင်လည်းဟိုဒီကြီးတဲ့ပြင်ဆင်ချက်ရလိမ့်မယ်လို့ကျွန်တော်တော့မထင်ဘူး။ပိုရင်းဒီခေါင်းနဲ့ငငင်းရပဲဒီဘက်ဒီဘက်ပြင်ရထုတ်ပုံများဟိုအဓိကဖြစ်သွားမှာလားမပြောတာ။
နိုင်ငံရေးမှာစစ်တပ်ရဲ့အခန်းကဏ္ဍကိုတဖြည်းဖြည်းရှော့ချသွားဖို့အပအဝင်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်အဆိုပြုချက်တွေအပေါ်မှာတော့လွတ်တော်ကိုယ်စားလှယ်တွေကြားသဘောထားကွဲလွဲနေကြတာပါ။ဒီအတွက်လည်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာတေချာဆွေးနွေးတိုင်ပင်မှသာအောင်မြင်မှုရလိမ့်မယ်လို့နိုင်ငံရေးလေးတာတုံသက်သူဒေါက်တာရံမျိုးသိန်းကတော့တုံသက်ပါတယ်
။အဓိကလက်ရှိဖွဲ့စည်းပုံအခြေခံဥပဒေရဲ့သဘောကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်တော်ကိုယ်စားလှယ်တွေကမထောက်ခံရင်လည်းပဲဖွဲ့စည်းပုံအခြေခံဥပဒေကိုပြင်လို့မရဘူး။အတက်မတော်သားလွတ်တော်ကိုယ်စားလှယ်တွေကမထောက်ခံရင်လည်းဖွဲ့စည်းပုံအခြေခံဥပဒေကိုပြင်လို့မရဘူး။အဲဒီလိုဖြစ်နေတဲ့အချက်အသေးကြီးမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်တော်ကိုယ်စားလှယ်တွေနဲ့တက်မတော်သားလွတ်တော်ကိုယ်စားလှယ်တွေကြားမှာပွန့်ပွန့်လင်းလင်းအချိန်နဲ့ညှိနှိုင်းဆွေးနွေးပြီးတော့သဘောတူညီချက်တွေရအောင်လုပ်နိုင်မယ်။အဲဒီသဘောတူညီချက်တွေပေါ်မှာအခြေခံပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းစဉ်ကိုရှေ့ဆက်နိုင်မယ်ဆိုရင်အမဖြစ်မနေပြင်ဆင်ဖို့လိုအပ်တဲ့ပုံမှန်အတော်များများကိုပြင်ဆင်နိုင်ဖို့အလားအလာရှိလိမ့်မယ်လို့မြင်ပါတယ
်အတိုက်ခံပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကတော့အဖွဲ့ဝင်45ဦးပါပူးပေါင်းကော်မတီစတင်ဖွဲ့စည်းချိန်မှာပဲဖွဲ့စည်းပုံနဲ့မကိုက်ညီကြောင်ကန့်ကွက်တာတွေရှိခဲ့ပါတယ်တက်မတော်သားကိုယ်စားလှယ်တွေကလည်းပူးပေါင်းကော်မတီရဲ့ဆွေးနွေးမှုတွေမှာပါဝင်ဖို့ညှင်းဆန်ထားသလိုရခိုင်တိုင်းရင်းသားကိုယ်စားလှယ်အချို့ကတော့အဲ့ဒီအဖွဲ့တွေကနေနှုတ်ထွက်ထားကြပါတယ်ရှင်
မမေခါပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်အမေရိကန်သဘာဝအနေနဲ့ဟောင်ကောင်ဒီမိုကရေစီလှုပ်ရှားမှုကိုဥပဒေနဲ့လက်မှတ်ထိုးထောက်ခံလိုက်တဲ့အတွက်တရုတ်ဘက်ကနေပြီးတော့ပိတ်ဆို့တန်းခတ်မှုတွေချက်ချင်းပြန်လုပ်ခဲ့ပြီးတင်းမာမှုတွေတိုးလာနေပါတယ်ဟောင်ကောင်အုပ်ချုပ်ရေးမှုကဒီအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့လှုပ်ရက်ခါတရုတ်ပြည်တွင်းရေးဝင်ဆွတ်တဲ့မလိုလားစရာလှုပ်ရက်ဖြစ်တယ်လို့ပြန်ပြောလိုက်ပြီးတရုတ်ဆိုရဘက်ကလည်းအမေရိကန်စစ်လေရင်ရေရင်တွေကိုပိတ်ဆို့လိုက်ခါ NGO တွေကိုပါဒဏ်ခတ်ခဲ့ပါတယ်အမေရိကန်သမ္မတဘက်ကလည်းဒီတရုတ်ရဲ့လှုပ်ရက်ကြောင့်အမေရိကန်တရုတ်ကုန်သွယ်ရေးညှိနှိုင်းမှုအပေါ်မှာကောင်းကျိုးပေးမှာမဟုတ်ဘူးလို့ချက်ချင်းတုံ့ပြန်လိုက်ပါတယ်VOA သတင်းတောက်စနစ်ဆိုင်သတင်းပေးပို့ထားတာကိုတော့ကိုဝင်းမင်းပြောပြပေးပါရှင
်။ဟုတ်ကဲ့ပါ။ဟောင်ကောင်ဆန္ဒပြသူတွေအမေရိကန်နိုင်ငံတော်သချင်းကုလို့ဆိုနေတာကအမေရိကန်သမ္မတထရန့်ပြီးခဲ့တဲ့အပတ်လက်မှတ်ထိုးခဲ့တဲ့ဒီဟောင်ကောင်ဒီမိုကရေစီရေးဥပဒေနှစ်ခုအတွက်ကျေးဇူးတင်ထောက်ခံပြီးဟောင်ကောင်ကအမေရိကန်ကောင်စစ်ဝင်ရုံးကိုတနင်္ဂနွေနေ့ချီတက်ခဲ့ချိန်မှာပါ။ဒီအမေရိကန်ဥပဒေသူတွေထဲမှာတရုတ်ကိုလူစုလူဝေးဖြိုခွင်းတဲ့လက်နက်ခဲယမ်းတင်ပို့မှုပိတ်ပင်တာနဲ့အချားပိတ်ဆို့တန်ခတ်မှုတွေဆက်လုပ်လာနိုင်တာကိုပြဋ္ဌာန်းထားခြင်းမှာဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ဘတ်ကတော့ဒီအမေရိကန်ဆက်ဖက်မှုကြောင့်ဟောင်ကောင်စီးပွားရေးထိခိုက်လာနိုင်တယ်လို့အခုအင်ကာနေမှာပြန်ပြောလိုက်ပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရအမျိုးသမီးဟူဝါချုံရင်းကလည်းပြန်ပိတ်ဆို့မှုတွေကိုတင်းလာနေကပဲအခုလိုကြေညာလိုက်ပါတယ်
။针对美方无理行为
အမေရိကန်ရဲ့ဒီအတိတ်ပဲမရှိတဲ့လုပ်ရက်ကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်စစ်သည်မော်တွေလေးရင်တွေဟောင်ကောင်မှာရက်နာခွင့်လျှောက်ထားတာတွေအပေါ်မှာစစ်စစ်နေတာကိုရက်ဆိုင်ထားဖို့အတွက်တရုတ်ဆိုရကဆုံးဖြတ်ခဲ့ရပါတယ
်အခုလိုတရုတ်ကပြန်ပိတ်ဆိုတာအပြင်ဟောင်ကောင်မှာအဖျက်လုပ်ငန်းတွေလုပ်ခဲ့တယ်ဆိုပြီး American NGO တွေကိုပါဒဏ်ခတ်မယ်လို့ကြေညာခဲ့ရမှာ Human Rights Watch, Freedom House နဲ့ National Endowment for Democracy အဖွဲ့တွေပါသွားပါတယ်အခုလိုတရုတ်ရဲ့ပြန်ပိတ်ဆိုဒဏ်ခတ်မှုတွေကြောင့် American တရုတ်ကုန်သွယ်ရေးဆွေးနွေးပွဲအပေါ်တက်ရောက်နိုင်တာကိုသမ္မတ Trump ကိုအင်ဂျီတော်ကမထွက်ခင်လေတနင်္လာနေ့ကမေးရမှာ
ဒါကြောင့်ဒီကုန်သွယ်ညှိနှိုင်းပွဲအတွက်ပိုကောင်းသွားစေမှာမဟုတ်ပါဘူး။ဒါပေမဲ့ဘာဆက်ဖြစ်လာမယ်ဆိုတာကျွန်တော်တို့စောင့်ကြည့်သွားရမှာပါ
။ American ကာကွယ်ရေးဝန်ကြီး Mike Pompeo ကလည်းကန်တူကီပြည်နယ်ကကျောင်းသားတွေနဲ့တနင်္လာနေ့ကပဲတွေ့ရမှာတရုတ်ရဲ့ဟောင်ကောင်ကတိတီးဖို့ထပ်တတိပေးလိုက်ပါတယ
်။ American flags flying at these protests
တွေ့တယ်မလားဒီမှာဆန္ဒပြတဲ့သူတွေကအမေရိကန်အလံတွေဝေယမ်းနေကြတာလေသူတို့လိုလားတောင်းဆိုနေတာကဒီမှာရောက်လာကြတဲ့သူတွေအားလုံးလူကျင်နာတွေပါပဲကျွန်တော်တို့အမေရိကန်နောက်မျိုးဆက်တွေလူကျင်နာတွေပါပဲလွတ်လပ်ဖို့မိသားစုတွေတိုးတက်စေဖို့သူတို့ကိုးကွယ်ကျင်နာကိုးကွယ်ခွင့်ရဖို့သူတို့လိုလားနေတာပါဒီအခွင့်အရေးတွေပေးမယ်လို့လဲတရုတ်ကွန်မြူနတီပါတီက အရင်ကတိပေးထားခဲ့တယ်လေ
တကယ်တော့ဒီကတိတွေကိုကုလသမဂ္ဂအသိအမှတ်ပြုထားတဲ့တရုတ်ပြည်တိုင်ပူတွဲကြေညာချက်ထဲမှာပေးထားတာမျိုးဆက်လိုက်နာဖို့အမေရိကန်ခေါင်းဆောင်တွေကဇက်တိုက်တောင်းဆိုခဲ့ပြီးဒီအခွင့်အရေးတွေစဆုံးမှဆိုးတဲ့ဟောင်ကောင်ပြည်သူတွေကလည်းပြီးခဲ့တဲ့ဇွန်လကစပြီးတရုတ်ရဲ့ဟောင်ကောင်တန်တရားတရားခံပြည်မာကြီးပြန်ပို့ရေးဆုံးဖြတ်ခဲ့ချက်ပေါ်စဆန္ဒပြရာကအခုချိန်ထိဆန္ဒပြပွဲတွေဇက်တိုက်ဖြစ်လာခဲ့တာပါခင်ဗျာ
ကိုဝင်းမင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အမေရိကန်ပြည်ထောင်စုမှာတော့ညဉ့်ညံဒီစမ်းကြောင်းတွေကနေမြေရှားဓာတ်သတ္ထုရှာဖွေတွေ့ရှိတဲ့သတင်းလွှာကိုတင်ဆက်ပေးကြပါတယ်အမေရိကန်ပြည်ထောင်စုအနောက်ဗာဂျီးနီးယားပြည်နယ်မှာတော့ညဉ့်ညံတဲ့စမ်းကြောင်းရေတွေကနေခေတ်သစ်မိုဘိုင်းဖုန်းတွေဆက်လက်နဲ့ပစ္စည်းတွေမှာအသုံးပြုနိုင်တဲ့မြေရှားဓာတ်သတ္ထုတွေကိုရှာဖွေတွေ့ရှိခဲ့ပါတယ်စတိတ်ဗာရာဂိုနာသတင်းပေးပို့ထားတာကိုငင်းချမ်းပြောပြပေးပါရှင်
မိုင်းတွင်းဟောင်းတွေကစီးထွက်လာတဲ့အက်ဆစ်ရေတွေကြောင့်နောက်ဗာဂျီးနီးယားမှာရှိတဲ့စမ်းကြောင်းကီလိုမီတာ 4,000 လောက်ဟာတန်ကြီးအောင်တန်းနေပါတယ
် So all the sand around here has that
ဒီနောက်ပတ်ဝန်းကျင်ကတဲတွေအားလုံးတန်ကြီးအောင်ဖြစ်နေပါတယ
်ဘောဇင်ကက်ဗစ်ချာအနောက်ဗာဂျီးနီးယားပြည်နယ်တက္ကသိုလ်ရေသူတေသနာဌာနကပါကြောင်မီးသွေးတွင်းဟောင်းတွေကထွက်လာတဲ့ရေတွေကြောင့်ဒီစမ်းကြောင်းတွေဟာအယောင်ပြောင်းသွားရတယ်လို့သူကပြောပါတယ်ရေကဗီနီဂါလိုပဲခြင်နေပြီးဒီတဲကငားတွေအင်းဆက်ပိုးမွားတွေကိုလည်းတေးစေပါတယ
် 100% fatal
တရားရကင်တော့တည်နိုင်ပါတယ်အရန်ဆိုးပါတယ
်မိုင်းတွင်ဟောင်းတွေကအက်ဆစ်ရေတွေထွက်နေတာကိုတန့်စင်ဖို့သူကြိုးပမ်းနေတာနှစ်30လောက်ရှိပါပြီဒါပေမဲ့လက်တလောမှာပဲသူရှာဖွေတွေ့ရှိခဲ့တာကရေတန့်စင်ရေလုံရင်မမျောလင့်ထားတဲ့ရလက်တစ်ခုထွက်လာပါတယ
် So when you treat acid mine drainage the thing
မိုင်းတွင်ကအက်ဆစ်ရေတွေကိုတန့်စင်ဖို့အတွက်ရေရဲ့ pH အဆင့်ကိုမြှင့်ရပါတယ်နောက်ပြီးတော့ဓာတုနီးရဓာတ်ပြုခိုင်းရပါတယ်အဲ့လိုလုပ်ရင်ပေါင်တဲ့ဓာတ်သတ္တုတွေကအရေးတွေကထွက်လာပါတယ်။အဲ့ဒီဟာတွေကိုကျွန်တော်တို့ကပြော့ဖက်လို့ခေါ်ပြီးတော့တန်ကြီးအောင်ရှိပါတယ်။အဲ့ဒီထက်မှမြေရှားသတ္တုတွေလည်းပေါဝင်နေတာပါ
။ခေတ်သစ်နီးပညာတွေဖြစ်တဲ့လေယဟတ်ထဲကတန်လိုက်လို့ဆဲလ်ဖုန်းထဲကအတန်ချဲ့ဆက်လို့ပစ္စည်းတွေမှာမြေရှားသတ္တုကိုအသုံးပြုထားတာပ
ါ။ If you're using a conventional
တာမန်တန်သတ္တုနဲ့လှုပ်ထားတဲ့တန်လိုက်ကိုသုံးမယ်ဆိုရင်ဆဲလ်ဖုန်းရဲ့အရွယ်စားကအုတ်ခဲတုံးလောက်ရှိမှာပါ။အထူးဖြစ်အသေးလေးဖြစ်အောင်ချုံတဲ့နေရာမှာသုံးပါတယ်
။တိုက်လေရင်တွေညကြည့်မှန်ပြောင်းတွေနဲ့တခြားစစ်သုံးပစ္စည်းတွေမှာလည်းမြေရှားတက်တူကိုသုံးပါတယ်အမေရိကန်နေသုံးတဲ့မြေရှားတက်တူအများစုကတရုတ်ပြည်ကလာတာပါဒါဟာနှစ်နိုင်ငံအကြားကုန်သွယ်ရေးစစ်ပွဲဖြစ်နေတော့ပြဿနာဖြစ်လာပါတယ်မြေရှားတက်တူဆိုပြီးနာမည်နဲ့လိုက်အောင်ရှားပါနေတာတော့မဟုတ်ပါဘူးကြောင်မီးသွေးနဲ့တခြားဓာတ်တက်တူတွေမှာပါဝင်ပေမဲ့ပမာဏနည်းနည်းလေးပဲပါတာပါဒါတွေကိုတန့်စင်ဖို့အတွက်ကြောက်တုံးတွေအများကြီးကိုကျိတ်ရမှာပါဒါပေမဲ့လည်းသူတို့ဟာအက်ဆစ်မှာပျော်ဝင်နိုင်တာကြောင့်မိုင်းတွင်ဟောင်းတွေကထွက်တဲ့အက်ဆစ်ရေထဲမှာရှာတွေ့ခဲ့တာပ
ါ It's basically letting nature
အခြေခံဖြစ်တော့ပတ်စံတွေလိုအားတွေအခြေအနေအများကြီးပြီးပြီးတော့လိုအပ်မဲ့အလုပ်တစ်ခုကိုသဘောတရားကြီးကအခမဲ့လုပ်ပေးလိုက်တာဖြစ်ပါတယ
်ဇင်ကက်ဗစ်နဲ့သူလုပ်ဖို့ကင်ဘတ်တွေဟာဒီညဉ့်ညမ်းစမ်းကြောင်းတွေကနေမြေရှားတက်တူတွေတန်းစင်နိုင်တဲ့နီလန်းကိုဖန်တီးခဲ့ပါတယ
် Sorry
ဒီနီလန်းဟာမြေရှားတက်တူတွေဇက်တိုက်စစ်ထုတ်ပြီးအသုံးမဝင်တာတွေကိုဖယ်ထုတ်ပြီးပါတယ
်အက်ဆစ်ရေတွေကနေဒီအရေးကြီးတဲ့ဓာတ်တက်တူတွေကိုတန်း 2,000 ကျော်အထိထုတ်လုပ်နိုင်ပါတယ်အမေရိကန်မှာတစ်နှစ်ကိုတန်း 1,000 ခွဲလောက်အထိသုံးနေတာပါဒါကြောင့်စမ်းကြောင်းတွေကိုတန်းစင်ဖို့ဒီကရလာတဲ့ငွေကြေးအကျိုးအမြတ်ဟာမလုံးတစ်ခုဖြစ်လာပါတယ်
You can't sell the water.
ရေကိုရောင်းလို့မရပါဘူး။ဒါပေမဲ့တေချာပေါက်မြေရှားတက်တူကိုရောင်းလို့ရပါတယ်။အဲဒီကရတဲ့ပတ်စံကိုသုံးပြီးတော့ထုံးဝယ်ဖို့စိတ်ုံမှာအလုလုမဲ့သူတွေကိုပြေးဖို့နဲ့အခြေခံအဆောက်အုံတွေကိုတိုးတက်အောင်တိဆောက်ပြီးတော့နောက်ထပ်စမ်းကြောင်းတွေကိုတန့်စင်မယ်ဆိုရင်ဒါတွေအများကြီးလုပ်လို့ရပါတယ
်။သူ့ဓာတ်ခွဲကန်နီးပညာကိုသုံးပြီးအက်ဆစ်ရေတွေကိုအမြောက်အများတန့်စင်တဲ့စက်ယုံအနီးနားမှာတိဆောက်ဖို့အတွက်အမေရိကန်စွမ်းအင်ဝင်ကြီးဌာနကအမေရိကန်ဒေါ်လာ5သန်းပေးထားပါတယ်ခင်ဗျာ။
ကိုငင်းညံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အင်္ဂါညအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးခဲ့တဲ့သတင်းတွေအစီအစဉ်တွေနဲ့ပတ်သက်လို့ VOA ရဲ့သတင်းရှင်တွေအနေနဲ့ဝေဖန်အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ် 1-32-32-555 လေးကိုဆက်သွယ်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ရှင် VOA မိတ်ကန်တန်ရဲ့အင်္ဂါညအစီအစဉ်တွေကိုည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတာဖြစ်ပါတယ်ဒုတိယပိုင်းနာရီဘက်မှာအမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မနဲ့အတူအပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာဖြစ်တဲ့အင်္ဂါညတရက်လီလိုက်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်ဒီဇင်ဘာလ3ရက်အင်္ဂါညရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ19 kHz 15453ညလှိုင်းဒိုမီတာ25 kHz 11803ညလှိုင်းဒိုမီတာ32 kHz 9335တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်ဒုတိယပိုင်းနာရီဝက်မှာတော့အမေရိကန်နိုင်ငံရေးကြောင်းသတင်းဆောင်မနဲ့အတူအင်္ဂါညဒဲလီလိုက်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုတော့မက်ခင်ဖြူထွေးတင်ဆက်ထားတာနားဆင်ပါရှင
်မြောက်တလန်တိတ်စစ်စာချုပ်အဖွဲ့နေတိုးရဲ့အနက်20ပြည့်အထိမ့်မှအခမ်းအနားနဲ့အတူနေတိုးမဟာမိတ်အဖွဲ့ဝင်တွေရဲ့ထိပ်သီးဆွေးနွေးပွဲကိုဒီသတင်းသက်သေဗီဒီယိုနိုင်ငံလန်ဂျန်မြို့မှာကျင်းပဖို့ရှိနေတာနဲ့အမျှအမေရိကန်သမ္မတဒေါ်နယ်ထရမ့်လည်းတခြားခေါင်းဆောင်တွေနဲ့အတူဒီထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့ရှိနေပါတယ်တချိန်တည်းမှာပဲနိုင်ငံအတွင်းမှာကတော့သမရဟာသူ့နိုင်ငံရေးအကျိုးအမြတ်အတွက်အလွဲသုံးစားလုပ်တာတွေရှိခဲ့တယ်ဆိုရဲဆွဆွဲချက်နဲ့စုံစမ်းစစ်ဆေးမှုတွေကိုရင်ဆိုင်နေရတာပါကမလာထရမ့်ဟာလာမယ့် 2020 အမေရိကန်သမရရွေးကောက်ပွဲမှာသူ့နဲ့နိုင်ငံရေးပြိုင်ဘက်ဖြစ်လာနိုင်ခြေရှိနေတဲ့ဒူသမရဟောင်းဂျိုးဘိုင်ဒန်နဲ့တားဖြစ်သူတို့ရဲ့မကောင်းသတင်းတွေရဖို့ယူကရိန်းသမရဗိုလိုဒီမီယာဇယ်လန်စကီးကိုဖုန်းပြောချိန်မှာဖိအားပေးခဲ့ပြီးဒီကိစ္စစုံစမ်းစစ်ဆေးပေးပါမှယူကရိန်းအတွက်အရေးပေါ်လိုအပ်တဲ့စီးရေးကူညီတွေပေးမယ်သဘောမျိုးပြောဆိုခဲ့တဲ့ဆိုရဲအထွေးလူတချို့ရဲ့တိုင်ကြားမှုတွေကြောင့်သမရကိုအရေးယူသင့်မသင့်စုံစမ်းစစ်ဆေးမှုတွေစတင်ဖြစ်လာခဲ့တာပါသမရကတော့သူ့အပေါ်ဆွဆွဲချက်တွေကိုထက်ကတည်းကပယ်ချထားပြီးပြီးခဲ့တဲ့သတင်းပတ်ထဲဖလော်ရီဒါပြည်နယ်မှာလုပ်တဲ့လူထုစုဝေးပွဲအတွင်းမှာလည်းဒီကိစ္စကိုထပ်မံကန့်ကွက်ခဲ့ပါတယ်။သမရရဲ့လုပ်ရက်ကငွေနဲ့အချက်ကင်နာလက်ထိုးတာဖြစ်တယ်လို့စုံစမ်းမှုတွေကိုဦးဆောင်နေတဲ့ဒီမိုကရက်တွေကဆွဆွဲထားပြီးသမရကတော့သူ့အပေါ်စုံစမ်းစစ်ဆေးမှုတွေဟာနိုင်ငံရေးပယောကနဲ့တိုက်ခိုက်တာတတ်တတ်ပဲလို့ပြောပါတယ်
။ Impeachment. Impeachment. A witch hunt.
ရည်ရွယ်ဖို့စုံစမ်းမှုတွေလားဗျာရင်တော့ကလိုပဲအပြစ်မရှိအပြစ်ရှာတဲ့လောက်ရပါစုံစမ်းဆွေးဆွေးမှုတွေအတင်းလောက်ယူနေတာကြောင့်လဲအခုဆိုရင်တို့ဘာသာမကောင်းတဲ့ပြန်တင်တာတွေအများကြီးဖြစ်လာပါပြီလက်ရှိလူမှုစစ်တမ်းတွေကိုပဲကြည့်လေတို့လောက်ရကလုံးဝအတိတ်ပဲမရှိဘူးလို့လူတိုင်းကပြောနေကြပါပြီ
ရုပ်သံကနေတိုက်ရိုက်ထုတ်လွှင့်တဲ့သမရကိုရည်ရွယ်ရေးစုံစမ်းစစ်ဆေးတဲ့လွှတ်တော်ကြားနာပွဲတွေမှာတော့ဒီကိစ္စနဲ့ဆက်ဆက်တဲ့အစစ်မြင့်အစိုးရအရာရှိတွေတက်တည်ထွက်ဆိုနေကြတာပါဒါမဲ့ထရမ့်အစိုးရကတော့အောက်လွတ်တော်ဒီမိုကရက်အမတ်တွေဦးဆောင်တဲ့ဒီစုံစမ်းစစ်ဆေးမှုလုပ်ငန်းစဉ်ကိုလက်မခံတယ်လို့ဒီသတင်းပေကြားနာပွဲမှာလာရောက်ရှင်းလင်းဖို့ဒီမိုကရက်အမတ်တွေကဖိတ်ကြားထားတာကိုလည်းညင်ထားပါတယ်။အောက်လွတ်တော်ဒီမိုကရက်အမတ်ဖီလ်ဒမ်မင်းစ်ကတော့သမရနဲ့အင်ပီရောရှိနေလို့ဒီကြားနာပွဲမှာကိုယ်တိုင်လာရောက်ရှင်းလင်းသင့်တယ်လို့ပြောပါတယ်။
They have not been willing to obey lawful subpoenas that have been issued. We are certainly hoping.
သမရနဲ့သူ့ရဲ့အင်ဂျီရိုရှိနေတို့အနေနဲ့ကို့အခွင့်အရေးကိုလက်လွတ်မခံဘဲနဲ့ဒီကြားနာပွဲကိုလာတက်ဖို့ကျွန်တော်တို့မျှော်လင့်နေပါတယ်။သမရအနေနဲ့အမှားရင်ဘာမှမလုပ်ခဲ့ဘူးဆိုရင်လေဒီအကြောင်းကိုရှင်းပြတာကိုကျွန်တော်တို့နားထောင်ကြတာပေါ့
။ရှင်းလင်းဖို့အခွင့်အရေးပေးတာကိုကြိုဆိုပေမဲ့သူတို့ဘက်ကစိတ်ကြိုက်တတ်တဲ့ပုံကိုယ်တွေထွက်ဆိုခွင့်မရတာကြောင့်အခုစုံစမ်းစစ်ဆေးမှုလုပ်ငန်းစဉ်ကရိုးသားမှုမရှိဘူးဆိုပြီး Republican တွေကဆွဆွဲပြောနေတာပါ
I think it would be to the president's advantage to have his attorneys there. That is his right.
သမရရဲ့ရှင်းနေတွေအဲ့ဒီမှာရှိနေတာကသမရတို့အခွင့်ကောင်းဖြစ်ပါတယ်။ဒါကသူ့အခွင့်ရေးပါ။ဒါပေမဲ့တစ်ချိန်တည်းမှာလည်းထောက်လိုင်းရေးကော်မတီကလုပ်နေတဲ့တရားဝင်မှုမရှိတဲ့ဒီလုပ်ငန်းစဉ်ကိုသမရကစိတ်ပြတ်နေတာကိုလည်းကျွန်တော်ကတော့နားလည်ပါတယ်
။ Alutter Republican အမတ် Tom McClintock ပြောသွားတာပါ။လက်ရှိသမရအပေါ်စုံစမ်းစစ်ဆေးမှုတွေကတော့ပြီးခဲ့တဲ့ဇူလိုင်လ25ရက်နေ့က
သမရနဲ့ယူကရိန်းသမရဇလန်စကီတို့ဖုံးဆက်သွဲစကားပြောချိန်အတွင်းမှာသမရထရမ်ကသူ့ရဲ့နိုင်ငံရေးပြိုင်ဘက်အကြောင်းစုံစမ်းစစ်ဆေးပေးဖို့ဖိအားပေးပြီးကွန်ဂရက်လွှတ်တော်ကအတည်ပြုထားပေးပြီးသားဖြစ်တဲ့ယူကရိန်းအတွက်စီးရဲကူညီတွေကိုဆိုင်ငံခဲ့တဲ့ဆိုတဲ့ဆွဆွဲချက်ကနေအစပြုလာခဲ့တာပါဒီမိုကရက်တစ်ကတော့သမ္မတရဲ့လိုရက်ကလက်ထုတ်မှုဖြစ်လို့အရေးယူတဲ့လို့ပြောနေတာပါ Republican တွေကတော့သမ္မတအနေနဲ့အမှားယွင်းဘာမှမရှိခဲ့တယ်လို့သမ္မတကသာအချင်းပြတ်ချဆမှုတွေကိုစုံစမ်းစစ်ဆေးဖို့တာဝန်ရှိတဲ့သူဖြစ်တယ်လို့ပြောဆိုနေရပါရှင်
ကင်ဖြူတွေစီစဉ်တင်ဆက်ခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့အင်္ဂါညဒဲလီလိုက်စီစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုသားညူဦးနဲ့အတူထုတ်လုပ်သူကိုအောင်အောင်တို့တင်ဆက်ပေးမယ်အင်္ဂါညဒဲလီလိုက်စီစဉ်နားဆင်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းဒဲလီလိုက်စီစဉ်ကနေပြီးကြိုးစားပါတယ်။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လူကုန်ကူးမှုတားဆီးရေးမြန်မာနိုင်ငံရဲ့ကြိုးပမ်းမှုကိစ္စပါမြန်မာနိုင်ငံမှာအလုတ်ကန်ရှားပါလို့မိမိရက်ရွာကိုပြစ်ရွှေပြောင်းလှုပ်လှုပ်ဖို့ကြိုးစားကြသူတွေဟာခက်သစ်ကျွန်းစနစ်ဆိုပြီးတော့တတ်မှတ်တဲ့လူကုန်ကူးမှုရဲ့တားကောင်တွေဖြစ်ကြရပါတယ်မြန်မာနိုင်ငံမှာလူကုန်ကူးမှုတွေဘယ်လိုပုံစံတွေဖြစ်နေလဲလူကုန်ကူးမှုတားဆီးရေးအတွက်မြန်မာနိုင်ငံဘက်ကဘာတွေကြိုးပမ်းနေလဲဆိုတာကိုကျွန်တော်တို့သုံးသပ်ဆွေးနွေးသွားဖို့ဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှစ်ဦးရှိပါတယ်ပထမတူကတော့အငြင်းစားရဲမှုကြီးဦးခင်မောင်လှဖြစ်ပါတယ်ခင်ဗျနောက်တူကတော့ဒီလူကုန်ကူးမှုတားဆီးရေးလုပ်ငန်းတွေအရက်ဖက်လုပ်ငန်းတွေမှာအကူအညီအကြံဉာဏ်ပေးနေတဲ့နော်ကူကူဖြစ်ပါတယ်ခင်ဗျာနှစ်ဦးစလုံးလှိလိုင်းပေါ်မှာရောက်နေပါပြီကျွန်တော်ဒီမတိုင်ခင်မှာတော့လူကုန်ကူးမှုနဲ့ပတ်သက်လို့ကျွန်တော်ဒီနေဆက်သတင်းတွေကျွန်တော်တို့မကြံနာပေးပို့နေတဲ့ကျွန်တော်တို့ဒီထိုင်းနိုင်ငံခြေဆိုင်သတင်းတောက်မအေးမာကိုအရင်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာပြောရမယ်ဆိုရင်တော့လူကုန်ကူးမှုဒေကာပြည်တွင်းမှာဖြစ်တယ်လို့ပဲပြည်ပတွေမှာဆိုလို့ရှိရင်ဥမာတရုတ်ပြည်ထိုင်းနိုင်ငံဒီနေဆက်တွေမှာလည်းအဖြစ်များပါတယ်အဲ့တော့နေဆက်ဘက်ကအခြေအနေအထူးဖြစ်ထိုင်းနိုင်ငံနေဆက်ဘက်ကအခြေအနေနဲ့ပတ်သက်လို့မအေးမာကိုကျွန်တော်အရင်ဆုံးမေးကြည့်ပါမယ်။မအေးမာကြီးခုနကကျွန်တော်ပြောသလိုပါပဲလူကုန်ကူးမှုတားဆီးရေးအတွက်မြန်မာနိုင်ငံဘက်ကနောက်ပိုင်းကြိုးပမ်းလာတာလေးရှိတယ်။နောက်တစ်ဖက်မှာဒီ migration ပေါ့နော်အဲ့ဒါကိုတစုံတရာဟိုတရားဝင်ဖြစ်လာဖို့အတွက် MOU ထိုးပြီးတော့နှစ်ဖက်လုံးသမားဒီဒီသူပို့ပေးရပါတော့ဆောင်းတာတွေလည်းမြန်မာဆူရဘက်ကလှုပ်လာတယ်လည်းရှိတော့နောက်ပိုင်းထိုင်းနိုင်ငံဘက်မှာမြန်မာနိုင်ငံဘက်ကလူကုန်ကူးမှုဒီအခြေအနေပေါ့နော်ဒီရာဇဝတ်မှုနဲ့ပတ်သက်လို့နောက်ပိုင်းဒီအစိုးရတဲ့နောက်ပိုင်းအခြေအနေပေါ့နောက်ပိုင်းရတားစုကပြောင်းလာတဲ့အခြေအနေမှာဘလို့များအခြေအနေရှိလဲတုံနေလေးတုံးတက်ပြီးပေါ့အောင်ချုပ်ပြီးတော့
ဟုတ်ကဲ့အဲဒီလူကုန်ကူးမှုနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီထိုင်းနိုင်ငံမှာအဖြစ်များတာကဒီထိုင်းမလေးနယ်စပ်မှာဒီ2019ခုနှစ်ထဲမှာတော့အဖြစ်များတာကိုကျမတို့တွေ့ရတယ်ပေါ့နော်အဲဒီလူကုန်ကူးခံရတဲ့သူတွေကဟိုမြတ်သောအဖြစ်ရခိုင်ပြည်နယ်ကနေလာကြတယ်လို့ပြောကြတယ်အထူးသဖြင့်ဒီရခိုင်ပြည်ရဲ့စစ်ပေးတံကြောင့်ပေါ့နော်သူတို့လုံလုံကန်ဖို့အတွက်ပေါ့လုံကန်စားသောက်ဖို့အခက်အခဲတွေရှိတဲ့အတွက်ထွက်လာကြတဲ့လူတွေလို့ပြောကြတယ်အဲ့တော့ဒီမှာသူလာကြရင်လည်းအဲ့မှာလူပုံကူးခံရတာပေါ့နော်ဟိုဒီလူပုံကူးခံရတဲ့ဆိုတာဒီ time lane နဲ့ဇက်ဘက်မှာရောက်သွားကြတယ်ရောက်သွားတဲ့အခါမှာသူတို့ပွဲစားတွေကအဲဒီတိုးဒီ rubber door တွေထဲမှာဒီ pit door တွေထဲမှာထားထားခဲ့တယ်အဲ့ဒါကနေထိုင်းရဲတွေကဖမ်းမိတယ်ဖမ်းမိတဲ့အခါမှာပွဲစားကိုမိတာရှိတယ်ပွဲစားကိုမမိတာရှိတယ်ပေါ့နော်အဲ့ခါကျတော့သူတို့ကအဲလူပုံကူးမှုရဲ့တားကောင်းနေဖြစ်လာတာပေါ့
ဟုတ်ကဲ့ခင်ဗျဒ
ီ2019ထဲမှာဆိုရင်ဒီလူကြီး9000လောက်ပေါ့နော်ဒီထိုင်းမလေးနယ်စပ်ကိုဒီ4000ရနောအဲဒီဒီထိုင်းမလေးနယ်စပ်ဆုံးကလာခရိုင်နယ်ပေါ့လာလာဆို9000လောက်တောင်ရှိတယ်နော်
ဟုတ်ကဲ့အဲ့တော့ဒါနဲ့ပတ်သက်ပြီးတော့ထိုင်းဆူရရဲ့ကင်တွယ်မှုနောက်မြန်မာဆူရနဲ့ပူးပေါင်းဆောင်ရွက်မှုဒီအာနာဘိုင်းရဲ့ဆောင်ရွက်မှုတွေနဲ့ပတ်သက်လို့ရောဘယ်လိုရှိလဲခင်ဗျအ
ဲသူတို့ဒီပူးပေါင်းဆောင်ရွက်မှုဒီနိုင်ငံချင်းဘယ်လောက်လုပ်လဲတော့ဒီချာတော့မသိရဘူးပေါ့နော်ဒါပေမဲ့ဒီထိုင်းမလေးနယ်စပ်ဘက်မှာဆိုရင်အမ်ဒီလူကုန်ကူးခံရတယ်ဆိုပြီးတော့ပေါ့နော်ဒီဖြစ်တဲ့အုပ်စုတွေထဲမှာဆိုရိုးရင်းကြားတွေပါလာရှိတယ်အဲဒီရခိုင်ဘက်ကပါလာရှိတယ်ဗမာပြည်အနေအနှံ့ကနေလာတဲ့လူတွေလည်းရှိကြတယ်ပေါ့အဲ့တော့အဲ့ဒီအချိန်မှာဒီ UN ကနေပြီးတော့ဒီ UN ကလည်းဒီတော်တော်လေးပေါ့နော်ဒီလိုဒီထိုင်းမလေးနယ်စပ်ဘက်မှာဒီလိုမျိုးလူကုန်ကူးမှုတွေဖြစ်နေတယ်များတယ်ဆိုပြီးတော့အဲဒီထိုင်းနိုင်ငံမှာရှိတယ်ပေါ့နော်ဒီ UN ဖွဲ့စည်းနေအဲဒီထိုင်းအစိုးရကတောင်းဝင်ရှိသူတွေနောက်တစ်ခါမြန်မာဘက်ကလည်းသူတို့ဖိတ်ခေါ်တယ်လို့ပြောတယ်အဲ့ခါကျတော့သူတို့ဆွေးနွေးတဲ့အခါမှာမြန်မာဘက်ကလာတယ်လာပြီးတော့အခါကျတော့ဒီလူပုံကံတဲ့သူတွေပေါ့နော်အဲ့ဒီမှာဟို ตัวเล็บผ้าสีลาบ่เนาะดีในงานร้านสีสีกับยาสีดลาอารมณ์ปุ่นดินสีดลาสุยมีแต่ผ้าปุ่นดินสีดูดีสุยเนาะตัวตั้งไว้อยู่ในเนี่ยบ่เนาะอารมณ์อยู่เปลี่ยวเลยเปลี่ยวแล้วแต่ค่ะไอ้ลูกพิการอะไรลูกเรียกลูกพังการอะไรลูกเรียกอ่ะแล้วช่วยจ่ายเลยในงานกูโอ้ในงานกูหมดดีในงานร้านสีสีกับเด็กไม่ใช่จ่ายบ่ตัวกูเลยยินเนี่ยไม่ใช่จ่ายเลยป่าเลยช่วยจ่ายเลยไอ้ลูกตัวนั้นนี่มาตัวเองเนี่ยเปลี่ยวเปลี่ยวตัวอะไรสิช่วยจ่ายเราป่วยเราอัฐาอะไรสิบ่เนาะไอ้ลูกเจ้าตัวช่วยเรียกဟိုဒီဒီလိုမျိုးပေါ့နော်ဟိုပြန်ပြီးတော့သူတို့ကိုနိုင်ငံသားဖြစ်ဟိုအတိမတ်ပြုတ်ဖို့ဆိုတာအစီရေးကတ်ရှိမှအတိမတ်ပြုတ်မယ်ဆိုတဲ့အခါကျတော့သူတို့လည်းအထက်ခဲတွေ့တယ်ဆိုတဲ့အကြောင်းဟိုကျွန်မတတိနေပြီးတဲ့အခါမှာပြောပြကြရတာပေါ့
ဟုတ်ကဲ့အဲ့တော့ကျွန်တော်တခုသိချင်တာကပြောရမယ်ဆိုရင်ဒီလူကုန်ကူးမှုနဲ့ပတ်သက်လို့လူကုန်ကူးမှုတားကောင်တွေပေါ့ဒီထိုင်းနယ်စပ်တရုတ်နယ်စပ်မှာဆိုရင်တရားမဝင်အလို့သမားကိစ္စတွေလည်းရှိနေတော့အဲ့ဒါလေးကနည်းနည်းလေးပါပါလေးဖြစ်နေတယ်အဲ့တော့တရားမဝင်အလို့သမားတချို့ဆိုရင်ကျွန်တော်ကြားဆိုလူကုန်ကူးခါရတဲ့တားကောင်တွေဒီ victim တွေပေါ့နော်သူတို့ဒီကိုဒီတရားမဝင်ဝင်ရောက်မှုတွေနဲ့ဖမ်းလာစီးတာတွေအထိသူတို့ကနှစ်ခါနာလို့ပြန်ဖြစ်နေတယ်ဒီအချိန်နဲ့ပတ်သက်လို့ကထိုင်းစုရကနောက်ပိုင်းမှာဟိုကင်တွယ်မှုတိုးတက်လာတယ်လို့မြင်ရပါလားအချိန်တွေဘယ်လိုရှိပါလဲ
ဟုတ်ကဲ့အဲ့တော့နည်းနည်းပပတော့တိုးတက်လာတဲ့ပုံစံမျိုးတော့တွေ့ရတယ်ပေါ့နော်သူတို့ကလည်းဒီလူကုန်ကူးနဲ့ပတ်သက်ပြီးတော့ဟိုဒီအရာရှိတွေပအဝင်ပတ်သက်နေတာတွေကိုဖမ်းတာတွေရှိတယ်ကြေးရွာတကြီးတွေအဲ့လိုမျိုးတွေပအဝင်ပတ်သက်နေတဲ့ဟာတွေကိုဖမ်းတာတွေရှိတယ်နောက်တစ်ခါသူတို့အရေးယူဆောင်ရွက်တဲ့အခါမှာဒီကြီးလေးတဲ့ဒီပြစ်ဒဏ်တွေပေးတာတွေတော့တွေ့ရတယ်ဒါပေမဲ့ဒီတချို့တွေဆိုရင်ခုဖမ်းလိုက်တယ်ပေါ့နော်စုံကလာဖိုင်ထဲမှာဖမ်းလိုက်တာဒီတစ်နှစ်အတွင်းမှာ 9,000 လောက်ရှိတယ်အဲ့ 9,000 လောက်ထဲမှာအာသူတို့ကလူကုန်ခံရတာလားဒါမှမဟုတ်ရင်သူတို့ဟိုတရားမဝင်ဝင်ရောက်လာသူတွေလားသူတို့ခွဲတာပေါ့နော်ပြန်ခွဲတယ်ပြန်ခွဲထုတ်ပြီးတဲ့အခါမှာအဲလူကုန်ခံရတယ်လို့တန်တရားရှိတယ်ဆိုရင်တော့သူတို့ကအဲဒီသူတို့ရဲ့ဟိုလူကုန်ခံရသူတွေကိုဟိုဒီထားတဲ့ခေဟာပေါ့ခေရီမှာထားတယ်ထားတော့အဲ့ဒီမှာသူကအမှုရင်ဆိုင်နေရတဲ့ကာလ၄လ၅လတစ်နှစ်အဲ့လိုမျိုးတွေဖြစ်လာတဲ့အခါကျတော့ဟိုသူတို့ဒီလူတွေကအလုလုချင်းလို့လာတာလေအဲ့ဒီအခါကျသူတို့ထိမ့်ထိမ့်သားသူလို့ဖြစ်နေတယ်အဲသူတို့ပမာဗီဒီယိုပြန်ဖို့လဲအခြေအနေမပေးဘူးအဲပြီးတဲ့အခါကျတော့ဒီအမှုတွေပဲသူတို့မြန်မြန်ပြီးကျင်ရတာပေါ့နော်အဲ့ဒါမျိုးကြီးဖြစ်လာတယ်
ဟုတ်ကဲ့ခင်ဗျာ
ဆိုတော့သူတို့ကအဲ့လိုမျိုးဖက်စင်းခံရတယ်လို့ပုံစံမျိုးကြီးဖြစ်လာတာပေါ့နော်သူတို့စိတ်ထဲမှာပေါ့အ
ဲ့
တော့သူတို့အဲ့လိုမျိုးထင်းထင်းဆန်းနေမှာမနေကျင်ရဘူးပေါ့
ဟုတ်ကဲ့ဒါကတော့ထိုင်းနိုင်ငံဘက်ကအခြေအနေပါမိုင်းမကြီးကျေးဇူးများကြီးတင်ပါတယ်ခင်ဗျာကျွန်တော်အခုဒီဆွေးနွေးပွဲပင်တိုင်းဆွေးနွေးမဲ့သူတွေကိုဖိတ်ခေါ်ချင်ပါတယ်အရင်ဆုံးနော်ကူကူမနော်ကူကူကိုဖိတ်ခေါ်ကြပါလေခင်ဗျာမနော်ကူကူကပြောရမယ်ဆိုရင်ပြည်တွင်းဒီလူကုန်ကူးမှုတာစီ CSU တွေမှာကြံပေးလုပ်နေတဲ့သူဆိုတော့ပြည်တွင်းခုနကပြပအခြေအနေမှာပြည်တွင်းမှာလက်ရှိကြုံနေရတဲ့အနေအထားနောက်ပိုင်းအနေအထားကလူကုန်ကူးမှုတွေကကျွန်တော်အခုဆိုရင်လောလောလတ်ပဲ ERG တိုင်းဘက်ကကြားဖောင်ကိစ္စမျိုးတွေကျွန်တော်တို့တည်င်းတွေထွက်လာပါတယ်နောက်တစ်ခုကရှမ်းပြည်မြောက်ပိုင်းမှာဆိုလို့ရှိရင်လည်းတရုတ်နိုင်ငံကိုမြန်မာမျိုးသမီးတွေရောင်းစားခံရတဲ့ကိစ္စမျိုးတွေတည်င်းတွေထွက်နေပါတယ်အဲ့တော့ဒီကိစ္စတွေကပတ်သက်လို့ကင်တွယ်မှုတွေကပတ်သက်လို့မနော်ကူကူရဲ့အမြင်သိချင်ပါလေခင်ဗျာ
ဟုတ်ကဲ့ပါဒီကိစ္စတွေကတော့လေအခုမှဟိုဖြစ်လာတယ်လို့လူတွေယူဆတာပေါ့နော်တကယ်တမ
်းဟယ်လိုမနော်ကူကူကြားပါလားအဲတန်ကြသွားပါလေကျွန်တော်ပြန်ခေါ်ပါမယ်ကျွန်တော်အာငင်းစားရေမှုကြီးဥက္ကမောင်လှကိုကျွန်တော်ခေါ်ကြပါလေဥက္ကမောင်လှကြားပါလားခင်ဗျာ
โอเค
จ้าပါတယ်โอเคကျွန်တော်တော့ဟိုအငဲကိုအဓိကအငဲကတော့ရင်ကဒီလုတ်ခဲ့မှုတဲ့တွေ့ကြုံပေါ့เนาะအဲ့ဒီပုံမှာခြေခံပြီးတော့ကျွန်တော်မေးချင်တာပါအခုမြန်မာနိုင်ငံမှာခုနကကျွန်တော်ပြောလို့ဒီလူကုန်ကူးမှုတွေကပြည်တွင်းမှာပြပမှာကျွန်တော်တို့တော်တော်လေးကြားနေရတယ်အဲ့တော့ခြေနေတွေပေါ့เนาะအဲ့တော့ဒီပြဿနာတွေရဲ့အရင်းခံကဆင်းရဲမွဲတေမှုကြောင့်လားတရားဥပဒေစိုးမိုးမှုမဲတာကြောင့်လား migration ကြောင့်လားဘလူးကြောင့်အခြေအနေကြောင့်လို့အငဲသုံးသပ်ပါလဲ
ဒါလို့တော့ဒီလိုပြောလို့မရဘူးဗျာ။အားလုံးနဲ့တော့ဆိုင်တာပေါ့နော်
။ဟုတ်ကဲ့
။ပြည်ရဲ့မွေးတီတီဒါလည်းဆိုင်တယ်။အဲနောက်ပြီးတော့ဒီပညာရေးနည်းပါးလည်းဆိုင်တယ်။ဒါအပြင်လူတိုင်းကစမ်းတာတဲ့လူတွေကလည်းသူ့ဘဝတိုးတက်ဖို့အတွက်ဒီတဲ့မြင့်မြတ်အဲဘဝရည်တည်မှုရှိဖို့အတွက်ကိုယ်စားလေးကိုယ်စားလေးနဲ့ဒီတောင်းရင်းနဲ့လည်းဒီကုန်ကူခံရတာတွေရှိတော့ဒါတွေအကုန်လုံးကအကျုံးဝင်တယ်လို့ပဲကျွန်တော်အနေနဲ့ကျွန်တော်တွေ့ကြုံရပြောချင်ပါတယ်။
ဟုတ်ကဲ့အဲ့တော့ဒီနေရာမှာအာဏာပိုင်တစ်ပတ်ကကန်တွယ်မှုပေါ့ပြောမှဆိုရင်အရေးယူဆောင်ရွက်မှုရှိမယ်ဥပဒေစိုးမိုးမှုရှိမယ်ဥပဒေအရအတားဆီးမှုတွေရှိမယ်ဒီလိုဆောင်ရွက်မှုတွေနဲ့ပတ်သက်လို့အရင်အချိန်ဒီအခုအချိန်နဲ့အကဲအနေနဲ့သုံးသပ်ပြီးပါဦးအ
ဲအရင်အချိန်ဒီနေ့ဆိုရင်တော့အခုအမှုအရေးအတွက်ဆိုရင်တော့ကျွန်တော်တို့ကပို့ပြီးတော့တောင်းများလာတယ်ဗျအရေးယူမှုတွေပြောရရင်တော့ပို့ပြီးတော့အာရုံစိုက်လာတယ်လို့ပဲကျွန်တော်ပြောရမှာပေါ့နော
်ဟုတ်ကဲ့
အခုကမနေ့ကအခုလက်ရှိအချိန်နဲ့ဆိုရင်အခုဒီနေ့ဒီဒီနေ့2019ဆိုရင်မကုန်သေးဘူးပေါ့နော်ဒီဇင်ဘာတလလူပြီးတယ်ဒီဇင်ဘာတလလူတော့မှ224ခုကျွန်တော်တို့ရေးယူထားအမှုခွင့်ရေးယူထားတာတွေ့ရတယ် ဒီနေ့ကတည်းကဒီနေ့လုံးချုပ်ခါမှာ200တကယ်ပဲရှိတယ်ဆိုတော့အခုဒီနေ့မြှုပ်မရသေးတဲ့အတိုင်းတာမှာဝင်လက်ရှိရေးယူဆောင်ရွက်မှုကတော့ပိုးပြီးတော့ဒီနေ့ကတည်းကပိုးပြီးတော့တွန်းလာတာတွေ့ရတယ်က
ဟုတ်ကဲ့လူတွေ
ဒီတာကြောင့်နိုင်ငံတော်ရှိရနေတဲ့တော့ပိုးပြီးတော့အာရုံစိုက်လာတယ်လို့ပဲကျွန်တော်ကဒီလိုပဲခံယူတယ်ကျွန်တော်
ဟုတ်ကဲ့အဲ့တော့ခုနကပြောမယ်ဆိုရင်ပြဿနာတွေကတော့ပူပေါ်လွင်လာတာပေါ့ခုနကကျွန်တော်ပြောလို့ကြားဖောင်အရာဝတီတိုင်းကကြားဖောင်ကိစ္စမျိုးတွေချမ်းပြည်မြောက်ပိုင်းကိစ္စမျိုးတွေပြဿနာတွေကတော့ပိုပြီးတော့မြင်လာရတယ်အဲ့တော့ဒီအခြေအနေကိုတကယ်တမ်းထိထိရောက်ရောက်ဟန်တားနိုင်မယ့်လူကုန်ကူးမှုကိုတားဆီးနိုင်မယ့်အရေးယူနိုင်မယ့်ဥပဒေတွေထဲမှာကိုအားနည်းချက်တွေရှိပါလားလိုအပ်ချက်တွေရှိပါလား
ဥပဒေမှာတော့အချင်းချင်းပြောရရင်ကမိုက်ဂရေးရှင်းလေဗျာမိုက်ဂရေးရှင်းဆိုတာကတော့အရင်တုန်းကတော့ကျွန်တော်ကအခုကျားလို့ပြောနေတဲ့တရုတ်ပြည်ကျွန်တော်နိုင်ငံရဲ့အခုဒီကုန်ကူးမှုဖြစ်တာရဲ့ဟို80ရာခိုင်နှုန်းဝန်းကျင်လောက်ကတော့တရုတ်ပြည်ဥတီတာပေါ့နော်အဲဒီနေ့ဆိုရင်တော့ကျွန်တော်တို့က75ရာခိုင်နှုန်းလောက်တောင်တရုတ်ပြည်ဘက်ကိုဥတီရဲ့အဲဆိုတော့ကျားတို့ဒီထိုင်းဘက်ကိုစူးမြူးတယ်ဆိုပြီးမှဒီနေ့ကကျွန်တော်တို့ထိုင်းနဲ့ဥတီတဲ့အမှုကတော်တော်ဝင်နေပါတယ်လုံးကုန်မှုတော့ပဲရှိတယ်ဆိုတော့ပန်ရာခိုင်နှုန်းအပြင်တော့1% နဲ့တော့အရင်က45ရာခိုင်နှုန်းရှိတာက1%နဲ့တော့ပဲရှိတယ်ဒါပေမဲ့တရုတ်နေ့ကတော့85%နဲ့တော့ရှိတယ်သူဆရာတို့ပြောတဲ့ဒီဗမာပြည်ကဝါဖောင်ကိစ္စတွေဗမာပြည်ကမှတော့ကျွန်တော်တို့ကဒီနေ့အဲဒီရတယ်နှုန်းတော့ကျွန်တော်တို့သိဖြစ်တဲ့အနေထားရတွေ့ရတာပေါ့နော်အဲ့တော့အများဆုံးကတရုတ်ပြည်ကိုဥတည်တယ်အဲဒီတွင်းမှာလည်းနည်းနည်းတိုးဖြစ်လာတယ်အဲဒီထိုင်းနေ့ကတော့ကျွန်တော်တို့ကအမှုရေးအတွက်အနေနဲ့ဆိုတော့ကျသွားတယ်လို့ကျွန်တော်တို့ဒီလိုပဲသုံးသပ်လို့ရတယ်ဟုတ်ဒီရပါမယ့်ကိစ္စတို့ဒီတူကြည့်သွားတဲ့ကိစ္စတို့ဆိုရတယ်တူကြည့်ရတော့ဒါအခုမှဖြစ်တာမဟုတ်ဘူးအရင်စင်ဆက်ကြတဲ့ကွာဒါကျွန်တော်တို့လက်ရှိတော့ခြေသေးကာလကတည်းကတူကြည့်ရတော့အများဆုံးဖြစ်နေတာလေဒါကတော့ဒီတူကြည့်ရဲ့ policy ရောက်ကအမျိုးသားရှားပါမှုကြောင့်ဒီပြဿနာရဘယ်လိုမှထိန်းလို့မရဘူးပေါ့နော်ထိန်းလို့မရဘူးမယ်လေကျွန်တော်တို့ကတော့ဒီရည်ရွယ်မှုတွေကတော့ရှိခဲ့တာပေါ့ရှိခဲ့တာဆိုရင်ဒီနေ့ဆိုရင်တော့ကျွန်တော်ကအမှုပေါင်းတင်းနဲ့ဆက်ဆက်ပြီးတော့ဖြစ်ပြမှုကိုပဲတရားကုရဲ့တော့ကျွန်တော်ရည်ရွယ်ပြီးပြီ
ဟုတ်ကဲ့အခုခုနက
ဆိုရင်တော့ကျွန်တော်ဆုံးပြတဲ့ပြီပေါ့နော
်အငယ်ပြောလို့အေးအေးယူမှုတွေကအခုတိုးလာတဲ့ဆိုတဲ့သဘောကိုပြမယ်ဆိုရင်ဒီပြဿနာကိုလူတွေပိုအာယုံစိုက်လာတာလားဒါမှမဟုတ်ရင်ပြဿနာကပိုကြီးလာတာလားဘယ်လိုအခြေအနေရှိပါလဲ
အဲပိုကြီးလာတာတော့မဟုတ်ကျွန်တော်တာဝန်ရှိတဲ့လူတွေကပိုပြီးတော့အာယုံစိုက်ပြီးတော့ဒီလိုဝန်ထဲကိုပိုပြီးတော့အာယုံစိုက်ပြီးတော့လုပ်လာတဲ့အတွက်အမှုရေးအတွက်များလာတဲ့သဘောပေါ့နော
်ဟုတ်ကဲ့ခင်ဗျ
ာအဲ့ဒီအနေနဲ့တလူပဲယူစားတယ်သူလုပ်နေတဲ့လူတွေလေ
ဟုတ်ကဲ့ဟုတ်ကဲ့အော်အငယ်ဦးခမောင်လားလေးလိုင်းပေါ်မှာခဏနေပြအောင်ခင်ဗျာကျွန်တော်မတ်နော်ကူကူလေးလိုင်းပေါ်ပြန်ရောက်လာလို့သူ့ဖိတ်ခေါ်ချင်ပါတယ်မတ်နော်ကူကူကြားပါလားခင်ဗျာ
ဟုတ်ကဲ့ပ
ါဟယ်လိုဟုတ်ကဲ့မတ်နော်ကူကူခုနဖုန်းကျသွားလို့ပါကျွန်တော်တို့ခုနကစကားလေးပြန်ဆက်ချင်ပါတယ်အဓိကခုနကမတ်နော်ကူကူပြောတယ်ခုနပြည်တွင်းမှာကြုံရတယ်နောက်တရုတ်နယ်စပ်မှာဖြစ်တယ်ဒီပြဿနာကအခုမှဖြစ်တာမဟုတ်ရင်းနေရချင်ဒီပေါ့အဲ့တော့နှိုင်းရှင်မယ်ဆိုရင်အခုနောက်ပိုင်းအချိန်နေနဲ့ရင်းချင်နေနဲ့အဲ့ဒါလေးချုပ်ပြီးတော့ဆွေးနွေးပြပါအောင်ရင်းတော့
ဟုတ်ကဲ့ပါရှင့်အဲ့ဒီတော့ဒီခုနကပြောတဲ့ပြဿနာတွေကတော့ဒါအခုလက်တလုံးမှာတခါတည်းဟိုချိုးချိုးဝါးဝါးကြီးထပ်ပြီးတော့ဟိုဖြစ်လာတဲ့အနေအထားမျိုးတော့မဟုတ်ဘူးပေါ့နော်အရင်ကတည်းကရှိထားတယ်ဒါပေမဲ့ဒီနောက်ပိုင်းမှာကဒီခုနကအစပိုင်းမှာပြောထားတဲ့ဒီ migration ပေါ့နော်ရွှေ့ပြောင်းသွားလာမှုရဲ့အနေအထားကပိုများလာတဲ့သဘောမှရှိတဲ့အခါကျတော့ဒီကိစ္စတွေကပိုပြီးတော့မှကြီးထွားလာတယ်လို့ဟိုယူဆရတဲ့အနေအထားမျိုးပေါ့နော်အဲ့ဒီတော့ဒီဘာခေါ်မလဲတရုတ်အော်တရုတ်ဘက်ကိုသွားရဆိုတာကဒီဟိုပေါ့နော်ဒီအမျိုးသမီးတွေဟိုကိုယ်ဆောင်ဖို့အတွက်ကြီးပဲမဟုတ်ဖဲနဲ့ဒီသာမန်အလုပ်တွေလုပ်ဖို့အတွက်လည်းအခုတော်တော်များများကိုပေါ့နော်နေဆက်နေနောက်အထင်းနည်းနည်းလေးရောက်တာပေါ့လေအဲ့လိုမျိုးတွေဟိုသွားတာကပိုပြီးတော့မှများလာတဲ့သဘောရှိတယ်အရင်တုန်းကတော့နေဆက်နဲ့နီးတဲ့ဒေသမှာရှိတဲ့လူတွေကပဲပိုပြီးတော့မှသွားဖြစ်တဲ့ပုံစံမျိုးဒါပေမဲ့အခုနောက်ပိုင်းမှာကျတော့ဒီမြန်မာပြည်ရဲ့အလဲပိုင်းမှာလည်းပဲတော်တော်များများသွားကြတယ်ဒီမြန်မာပြည်ရဲ့အောက်ဖက်ပိုင်းပေါ့နော်ဥမာဟိုအေရဝတီဘက်ကတို့ပဲခူးဘက်ကတို့ပေါ့နော်အဲ့လိုဒေသတွေကလည်းသွားတာများတာတဲ့အခါကျတော့ပို့ပြီးတော့မှတိခါလာတဲ့သဘောမျိုးနောက်တစ်ခုကကျတော့အခုမီဒီယာခေတ်ဖြစ်လာတဲ့အခါကျတော့ဒါတွေကိုကြားရသိရတာပို့ပြီးတော့မှဟိုလွယ်လာတယ်ပိုပြီးတော့မှတိလာရတဲ့ဟိုစာပေါ်လက်လန်းမီလာတဲ့အနေအထားလေးတွေကြောင့်လဲပါတာပေါ့လေအဲဒီတော့ဟိုဒီပြည်တွင်းမှာသွားနေတဲ့ဟာတွေကလည်းအများကြီးရှိတယ်။နောက်ဒီအေယာဝီတိုင်းမှာဖြစ်ပျက်နေတဲ့ကိစ္စကလည်းဒါလည်းအခုမှကောက်ကန်ငင်ကပေါ်လာတာမဟုတ်ဘူးပေါ့နော်။ဟိုရှိနေတာကြာပြီ။ဒါပေမဲ့နှစ်ဖက်တော့ရှိတာပေါ့။တစ်ဖက်ကကြာတော့ဒီပြည်သူလူထုဘက်ကနေပြီးတော့မှဟိုအတိပညာဗဟုသုတနေပါတာလေဒီကြောင်မတက်တာလို့သ ွားရလောက်ရကန်ရတယ်ကိုဒေတာကိုစွန့်ခွာတယ်ဆိုတာလေတချောင်းပေါ့နော်အဲ့တော့အရင်တော့ကတော့ဖြစ်ကြတယ်သူဟာသူပဲပြန်လာကြတယ်ဟိုသေးခြင်းလဲသေးတယ်ဟိုပေါ့နော်ဟိုဒုက္ခဒုက္ခနဲ့ပြန်လာကြပြီမဲ့လို့လေလူသိမ့်မသိဘူးပေါ့မီဒီယာခင်မဟုတ်သေးတဲ့အခါကျတော့အခုကကျတော့တခုခုဖြစ်တယ်ဆိုလို့ရှိရင်ဖက်ခနဲ့ဖက်ခနဲ့ပေါ့နော်လူတွေကောက်ပြီးတော့တင်လာတဲ့အခါကျတော့ပိုတိလာတဲ့အနေထားမျိုးလို့အနေထားမျိုးလေးတွေဟိုဖြစ်လာတယ်လို့တော့ဒါကျွန်မကလည်းဟိုယူဆတာပေါ့နော
်ကျွန်တော်နောက်တစ်ခုမေးချင်တာကဥပဒေကိစ္စပါပြောရမယ်ဆိုရင်ခုနောက်ပိုင်းမှာခုနကရေးယူမှုတွေပေါ်ထုံးမှုတွေပို့ပြီးတော့ပြဿနာတွေပုံမြင်လာရတယ်အဲ့တော့ဥပဒေဘိုင်းရကောလိုအပ်ချက်တွေရှိနေပါလားဥမာဥပဒေပြင်ဆင်ချက်လို့ဟာမျိုးဥပဒေသစ်ပြဋ္ဌာန်းဖို့ဟာမျိုးပေါ့နော်အဓိကဒီလူကုန်ကူးမှုတားဆီးရေးအတွက်ပေါ့
ဟုတ်ကဲ့အဲ့တော့ကျမရဲ့အယူဆတော့နှစ်ခုစလုံးပေါ့နော်ပထမတစ်ခုကတော့ဥပဒေကမရှိဘူးလားဆိုတော့ဥပဒေကရှိပြီးသားဒါပေမဲ့ဒီဥပဒေကဘယ်လောက်ထိဟိုဘာခေါ်မလဲလက်တွေ့မှာပေါ့နော်သုံးနေကြတယ်အသက်ဝင်တာပေါ့နော်အဲ့တော့ဒါတစ်ချက်ပေါ့နော်အဲ့တော့ဟိုခုနရဲမှုကြီးကတော့ပြောပါတယ်ဟိုအေးယူမှုတွေရှိလာတယ်ပေါ့လေဒါပေမဲ့လို့လည်းပဲဟိုတနိုင်ငံလုံးအတိုင်းအတာနဲ့ကြီးလိုက်နေဆိုလို့ရှင်ဒီအေးယူမှုကဘလောက်ထိဟိုစာပေါ့နော်ဟိုတက်ရောက်နေတယ်လေဘလောက်ထိဟိုပါပေါ့နော်ဟိုဘာခေါ်မလဲလက်လှမ်းနေတယ်လေပေါ့နောက်တစ်ခုကကြတော့ဒီပြည်သူလူထုဘက်ကကြည့်မယ်ဆိုလို့သူတွေကတော့ဒီဥပဒေကိုဟိုကျမရဲ့တူတူယောက်တဲ့အယူဆဆိုလို့ရှင်နားလေသဘောပေါက်မှုမရှိကြဘူးနောက်တစ်ခုကဥပဒေဒီသူတို့ကိုအကာအကွယ်ပြုတယ်ဆိုတာအထက်ကိုသူကဥပဒေလို့ကြားလိုက်တယ်ဆိုလို့ရှင်တောက်လန့်ကြတာပေါ့နော်အဲ့တော့ဒီဟာဒီကာကွယ်တားဆီးမှုလုပ်တဲ့နေရာမှာအင်မတန်မှအရေးကြီးပြီးတော့မှအကျိုးသက်ရောက်စေတဲ့အရာတစ်ခုဖြစ်တယ်အဲ့တော့ကျမရဲ့ဟိုပါပေါ့နော်ဒီအနည်း20လောက်လောက်လာခဲ့တဲ့အတွေ့အကြုံရဆိုလို့ရှင်ဟိုပြည်သူလူထုဘက်ကလည်းဒီဟာကိုတိတဲ့တိမှုအားနည်းတဲ့ဒါကတပိုင်းတိတဲ့အခါကျလို့ရှင်ခုနကပြောတဲ့လက်တွေ့မှာတကယ်ပေါ့နော်ဥပဒေအတိုင်းလုံဆောင်မှုအားနည်းတယ်ဆိုတာကိုလည်းကျမတို့တွေ့ရတယ
်ဟုတ်ကဲ့ခင်ဗျာကျေးဇူးပါကျွန်တော်တော့ရှင်တချို့ပေးစာလေးဖတ်ချင်ပါတယ်ဒီစနေပွဲအတွက်ဆိုပြီးတော့ပေးထားတာပါအရင်ဆုံးဥစိတ်မောင်မေတီလာပေးပို့ထားတဲ့စာကိုကျွန်တော်အချင်းချုပ်ပြီးတော့ဖတ်ပြပါမယ်မြန်မာနိုင်ငံမှာလူကုန်ကူးမှုဆိုတဲ့ခေတ်သစ်ကျွန်းစနစ်ကတော့ပုံစံမျိုးမျိုးနဲ့ဖြစ်နေပါတယ်ပြည်တွင်းမှာလုတ်ကန်ရှားပါလို့လုတ်လက်မဲ့ဖြစ်နေသူတွေကနိုင်ငံခြားကိုတရားဝင်ရောတရားမဝင်ပါငွေကြီးမတန်ဆပေးပြီးတော့ထွက်ကြပါတယ်အခြားနိုင်ငံရောက်မှအခက်အခဲတွေတွေ့ဒုက္ခတွေ့ရထိုနိုင်ငံသားတွေရဲ့လက်ဆင့်ကမ်းရောင်းစားတာခံရပါတယ်ပြည်တွင်းမှာလည်းငွေကြီးမတက်နိုင်တဲ့အလုတ်လက်မဲ့တွေကိုပွဲစားတွေကမြှုပ်ဆွဲပြီးတော့နိုင်ငံခြားကိုခိုးထုတ်ခေါ်ယူသွားပြီးတော့ရောင်းစားတဲ့ပုံစံဖြစ်ပါတယ်တဲ့မြန်မာနိုင်ငံတွင်းမှာနေလိုခြင်းမရှိတော့တဲ့လူမျိုးသားတွေကရေလန်း၊ကုန်းလန်းခီးနဲ့ခိုးထွက်ပြီးတော့နိုင်ငံခြားမှာအလုရှားနိုင်ငံခြားပွဲစားတွေကဖမ်းဆီးရောင်းစားခံရတဲ့ပုံစံလည်းရှိပါတယ်တဲ့အဲ့လိုပုံစံမျိုးစုံနဲ့လူကုန်ကူးမှုကျွန်းစနစ်တွေဖြစ်နေတယ်လို့သူကမြင်ပါတယ်တဲ့နောက်သူပြောတာကတော့အတားဆီးတွေစိန်ခေါ်မှုတွေနိုင်ငံဘဏ္ဍာငွေကြေးခက်ခဲတွေနဲ့ရင်ဆိုင်လုတ်ကန်နေရလို့ခရီးမတွင်နိုင်နောက်လူကုန်ကူးမှုတားဆီးကိုလည်းအပြည့်အဝထိန်းချုပ်နိုင်ခြင်းမရှိသေးပါကြောင်းဆွေးနွေးလိုပါတယ်တဲ့ဒါဥစိတ်မောင်ရဲ့အမြင်ဖြစ်ပါတယ်နောက်ထပ်သရော့ရှင်တူရဲ့စာကိုလည်းဖတ်ကြည့်ပါလေသူကတော့နာမည်မပြောထားပါဘူးခင်ဗျသူပြောထားတာကတော့အမှန်တိုင်းပြောရင်တော့ဒီလူကုန်ကူးမှုတွေဟာသိပေမဲ့လို့လူကုန်ကူးတဲ့သူတွေကလည်းတန်အတန်ကြီးယူပြီးတော့ပို့တယ်သွားတဲ့လူတွေကလည်းတန်အတန်ကြီးပေးပြီးတော့သွားကြတယ်ကျွန်တော်ပြောလို့ရှိရင်နှစ်ဦးနှစ်ဖက်လုံးထိနာနိုင်ပါတယ်တဲ့ဘာလို့လဲဆိုတော့ visa ဘူးငွေမတက်နိုင်ကြဘူးနောက်တစ်ချက်ကငွေတက်နိုင်ပေမဲ့တစ်ဖက်မှာပါမစ်ရဖို့ချိန်ကလည်းအတိအကျမရှိဘူးဖြစ်နေတော့သူပြောလိုက်လို့ရှိရင်နှစ်ဖက်လုံးအတွက်နင်းနာနိုင်ပါတယ်တဲ့သူကိုယ်တိုင်ကလည်းနိုင်ငံခြားသွားပြီးတော့နေပြီးတော့အလုလုနေရ16နှစ်ကြာခဲ့ပါပြီတဲ့ဒါကြတော့သရော့ရှင်ရဲ့အမြင်မှာဒါနဲ့ပတ်သက်လို့ကျွန်တော်ဆက်ဆက်ပြီးတော့ပဲဒီငင်းစားရဲမှုကြီးဦးခင်မောင်လှကိုမေးချင်ပါတယ်ခင်ဗျခုနကကျွန်တော်ပြောသလိုပါပဲဒီကိစ္စကလည်းပပလိလို့ဖြစ်နေတယ်တရားမဝင်နိုင်ငံခြားထွက်လုလုကြတယ်တရားမဝင်လုလုကြတယ်လူကုန်ကူးမှုတားကောင်ဖြစ်ကြရတယ်တော့ဒီအခြေအနေနဲ့ပတ်သက်လို့နိုင်ငံတော်ကနေပြီးတော့ကုစားနေတဲ့အခြေအနေအခုဆို MOU လို့ပြဿနာမျိုးပေါ့တခြားနီးနဲ့ကုစားပြနိုင်မဲ့အကြံဉာဏ်မျိုးတွေပြန်ရှိပါလားခင်ဗျ Hello
တခြားနီးနဲ
့ဟုတ်ကဲ့
တခြားနီးနဲ့ဆိုတော့အဓိကကတော့ဒီတိတ္တကိုထွက်တယ်ဆိုတာကတော့ဒီအဓိကအနည်းဆုံးလိုက်မယ်ဆိုရင်တော့ကျွန်တော်တို့ကဒီဘင်းမှာဆရာကဆောဆောပြောသလိုပဲဒီဘင်းမှာအလုပ်ကိစားပါတယ်နံပါတ်1အဓိကချက်ကတော့ဒီဘင်းမှာအလုပ်ကိရှိတော်လည်းပဲဒီလူရဲ့တဏှိဝင်ဝင်နဲ့ဒီပရဲ့တဏှိဝင်ဝင်ကွာမှုအဓိကအဲ့အဓိကကနာအဓိကပဲအဲ့တော့ဒီကနာဖြည့်ရှင်းမယ်ဆိုရင်တော့ကိုယ်နိုင်ငံထဲမှာလုတ်ကန်နံပါတ်1လုတ်ကန်ခွင့်ရနေပို့အောင်လုပ်ရမယ်နံပါတ်2တဏှိလောက်ခလာစားပြုမြင့်အောင်လုတ်ကန်ပို့ရမယ်ဒါကတော့ဒီလောင်းတန်းပေါ့နော်ချက်ချင်းကြီးနေချင်းညာချင်းတော့ဘယ်လိုမှလုတ်လို့မရဘူးဒါကတော့ဒီနှစ်နဲ့ဒီဝမ်းနဲ့ချီပြီးတော့ဖြစ်လာတဲ့ကိစ္စအဓိကအဲ့ဒါလုတ်နိုင်ရင်တော့ဒီပြဿနာဖြေလည်သွားမှာပေါ့နော်ဒီပဘယ်လိုပဲဖြစ်ဖြစ်ဒီပသွားခြင်းလို့တော့သွားတာမဟုတ်ဘူးကိုယ့်ဘဝတူတက်ဖို့
ကိုယ့်ရဲ့ဝင်ငွေတိုးတက်ဖို့အတွက်တွားကြတာဆိုတော့ကိုယ့်နိုင်ငံမှာကိုယ့်မိသားစုနဲ့တက်တက်ဝင်ဝင်နေပြီးတော့ဒီဝင်ငွေရမယ်ဆိုတော့ဘယ်မှနိုင်ငံများသွားမှာမဟုတ်ဘူးကြ
။ဟုတ်ကဲ့ကျွန်တော်နောက်တစ်ခု
ကိုယ့်ရောက်တဲ့ကလေးတွေလည်းတလူပဲဂျပန်ရောက်တဲ့ကလေးတွေလည်းတလူပဲ
ကျွန်တော်နောက်တစ်ခုခုနက
ဂျပန်ကတော့နောက်ရှင်းနေနေရတော့ကျွန်တော်တို့ဥပဒေနဲ့ဒါအရင်ကတော့ကျွန်တော်တို့ကဒီ2010မတိုင်မီပေါ့နော်ကျွန်တော်တို့ဒီဒီမိုကရေစီရှင်းနေမကျင်သုံးခင်ကတော့ကျွန်တော်ကကေတာဆိုတဲ့ရှိတယ်အဲ့ဒီဒီပတ်ကိုတွားရင်ဒုက္ခရောက်တော့အကြီးကိုကျွန်တော်ကလမ်းဖြည့်ရမျိုးပိတ်ပြီးတော့မှဒီပတ်ကိုတရားမဝင်ဘူးတွားမယ်ဟိအမေရဖြစ်တာနဲ့ကျွန်တော်ကတားကြည့်ပြီးတော့ဒီပတ်ရက်ကံပြန်ပို့တဲ့ဟာရှိတယ်။နောက်သူတို့ကိုစီယုံခေါ်လာတဲ့ဒီကိုကျွန်တော်ကအရေးကြီးတယ်ရှိတယ်။ဒါကြောင့်မင်း2010နောက်ပိုင်းကျတော့ဒီမိုကရေစီဖြစ်လာတဲ့အတွက်ဒီ human right ပေါ့နော်သူ့ရဲ့အခွင့်အရေးအရာသူတွားခြင်းနဲ့များလွတ်လွတ်လပ်လပ်တွားပါစေဆိုတဲ့ဒီ right တရားသူတို့မှရှိလာတယ်။ရှိလာတော့ကျွန်တော်ကတားကားလို့မရဘူးပေါ့နော်။ပြောရင်တော့သူတို့ဒုက္ခရောက်မှာပဲကျွန်တော်ကပြန်ကြေရတဲ့အနေအထားမျိုးဖြစ်နေတယ်။ဒီမှာတွားခင်မလာခင်မှာကျွန်တော် awareness တော့ပြီးတယ် awareness ပြီးပြီမဲ့လေဒုက္ခလက္ခဏာများတဲ့အတွက်တွားစစ်ပွားနေကြတာပဲတရားဝင်ရောတရားမဝင်ရောပေါ့နော
်အ
ဲ့ဒီမှာတော့လူတိုင်းတော့ဒုက္ခမရောက်ဘူးတချို့အခါမသိတဲ့လူကတော့နည်းနည်းဒုက္ခရောက်တာပေါ့ဒါပေမဲ့ဒီဒုက္ခရောက်တဲ့ဆိုတော့ဒါပစ္စက်ကပြောနေကြတာပေါ့ကျွန်တော်ကတော့ဒီစင်းစင်းအရာကြည့်ပြီးတော့ပြောတာပေါ့နော်ဒီကျွန်တော်ကမှဒီပထမ9နှစ်ကတော့ကျွန်တော်ကဒီကိုကူးတက်ချက်ထားဆိုကျွန်တော်ရဲ့အနည်း1990ဆိုတော့20ကျော်လာပြီပေါ့နော်ကျော်လာရမမကျွန်တော်က9နှစ်စီမံကိန်းနောက်တန်းဆွဲတယ်။အဲ့မှာမမကြီးရပိုင်ကြီးရနှစ်လိုက်စီမံကိန်းစီမံကိန်းတွေဆွဲတယ်။အခုဆိုရင်ကျွန်တော်ကတတိယ9နှစ်စီမံကိန်းရဲ့တတိယနှစ်ကိုရောက်နေပြီ။2019-2021 9နှစ်စီမံကိန်းဆွဲထားတယ်။အဲ့မှာအခုတတိယ2019ဆိုတတိယနှစ်ရောက်နေပြီပေါ့နော်။အဲ့အဲ့ဒီမှာလည်းဒီလိုပေါ့ကျွန်တော်ကနှစ်ချီလာများကျွန်တော်ကမြို့တော်ကြီးတာဝန်ကြီးတက်မှတ်တယ်။ UN Convention ကြီးဝင်တယ်။ PNP လို့ဆွဲတယ်။အခုဆက်သွယ်ဆရာမပြောတဲ့သမီးတဲ့ကျမကိုမေးလိုက်တဲ့အချိန်မှာအဲ့ဒါကျွန်တော်မေးရမယ့်အပေါ့နော်။ဒါPNB လုံးနဲ့ပတ်သက်လို့ဘလို
့
PNB လုံးကကျွန်တော်တို့က2005ခုနှစ်ကဆွဲတာပေါ့နော်အဲ2005ခုနှစ်ဆွဲတဲ့ဥပဒေထဲမှာတော့ကျွန်တော် PNB လုံးဒီကနိုင်ငံတကာစံကြီးအမှုဆုံးရောပဲလို့အဲ့ဒီမှာသတ်မှတ်ထားတာဒါကျွန်တော်သတ်မှတ်တာမဟုတ်နိုင်ငံတကာသတ်မှတ်တာပေါ့နော်အဲ့ဒီကျွန်တော်အာဆီယံမှာလည်းသင်္ဘောအနေနဲ့ဒီဥပဒေကိုသုံးခဲ့ကြတယ်ဒီဥပဒေကိုမိပြီးတော့မှကျွန်တော်ထိုင်းလို့ကျွန်တော်နိုင်ငံတွေတောင်းဒါကိုမိပြီးတော့မှထိုင်းဆိုရင်2008မှာဆွဲတာကျွန်တော်တို့2005မှာဒီပြူတာ
ဟုတ်ကဲ
့အဲ့ဒါကြီးကချင်းချင်းပြောတော့အဲ့ဒီကဘလောက်ပဲUN Convention နဲ့ညီပါစီ Human Rights နဲ့ဘယ်တော့ပဲပြည်စုံပါစီဒါပေမဲ့ဒီနေ့ဒီ Climate ကြော်ကာလအတွင်းမှာတော့ကျွန်တော်တို့ကအပြည့်မဖြစ်ဘူးဆိုတော့အခုဇောကိုပြန်ပြီးတော့ကျွန်တော် review လုပ်ထားပြီးပြီ
ဟုတ်ကဲ့ကျွန်တော်တို့ဟိုအငယ်ကျွန်တော်တို့ diet လေးလိုက်အစီအစဉ်အချိန်ဆစ်သွားလို့ပါအဓိကပါဝင်ဆွေးနွေးပေးတဲ့ဒီရေမူကြီးဥက္ကမောင်လှကူရောနော်ကူကူရောကျွန်တော်တို့ရှင်တွေကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျ diet လေးလိုက်အစီအစဉ်တော့အချိန်ဆစ်သွားလို့ဒီမှာပဲညနာခွင့်ပြီးပါခင်ဗျဟု
တ်ပြီဟုတ်ပြီ
စီစဉ်တင်ဆက်သူကိုသားညူနဲ့အတူထုတ်လုပ်သူကိုအောင်တို့တင်ဆက်ပေးခဲ့တဲ့အင်္ဂါညဒဲလီလိုက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုတော့မနေ့ပြန်ဗုဒ္ဓဖူးနေ့မနေ့ခင်းမှလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်မှာကိုဇော်ဝင်းလိုက်တရင်ချင်းချုပ်ကိုတလှည့်ပြောပြပေးပါအောင်ရှင
်။မြောက်ဒလန်တိတ်မဟာမိတ်နေတိုးအဖွဲ့ရဲ့ထိပ်သီးဆွေးဝဲတက်ဖို့နာနာမျိုးကိုရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီဇင်ဘာ12ရက်နေ့မှာကျင်းပဖို့ရှိတဲ့ဗြိတိန်ထူထူရွေးကောက်ပွဲကိစ္စကိုဝင်ရောက်ဆွတ်ဖတ်မှာမဟုတ်ဘူးလို့ဂရီပီပြောကြလိုက်ပါတယ်။သူ့အနေနဲ့ဒီရွေးကောက်ပွဲအတွက်စဉ်းစားထားတာမရှိကြောင်းနဲ့ဒီရွေးကောက်ပွဲဟာဗြိတိန်အတွက်အရေးပါတဲ့ရွေးကောက်ပွဲဖြစ်ကြောင်းနေတိုးအဖွဲ့အတွင်းရေးမှူးချုပ်ယန်စတိုလ်တင်ဘတ်နဲ့ဒီကနေ့နှစ်ဦးတည်းတွေ့ဆုံပြီးမှသမ္မတထရမ့်ကပြောပါတယ်။အမေရိကန်သမ္မတထရမ့်ကိုတရားဆွဲဆိုနိုင်ရေးစုံစမ်းတွေ့ရှိချက်တင်တဲ့အကြံပြုချက်တွေပါဝင်မဲ့အစီရင်ခံစာကိုအောက်လွှတ်တော်ထောက်လှမ်းရေးကော်မတီကဒီကနေ့ထုတ်ပြန်မယ်လို့ခန့်မှန်းရပါတယ်။ကော်မတီအဖွဲ့ဝင်တွေကဒီအစီရင်ခံစာကိုအပြည့်တတ်နေပြီလို့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌအာဒမ်ရှစ်ဖ်က MSNBC သတင်းဌာနကိုတင်းနေလာနေ့နောက်ပိုင်းမှာပြောကြားခဲ့ပါတယ်။အဲ့ဒီအစီရင်ခံစာကိုတရားရေးကော်မတီကိုတင်သွင်းဖို့အင်္ဂါနေ့နောက်ပိုင်းမှာမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရဟာထောင်ပေါင်းများစွာသောရိုဟင်ဂျာကလေးငယ်တွေပညာသင်ကြားခွင့်မရအောင်ပိတ်ပင်တားဆီးထားတယ်လို့ HRW လူ့ကွင်ရေးစောင့်ကြည့်အဖွဲ့ကအင်္ဂါနေ့မှာပြောကြားလိုက်ပြီးအာဏာပိုင်အနေနဲ့ဒုက္ခသည်စခန်းအတွင်ပညာသင်ကြားခွင့်ကိုပိတ်ပင်ထားတာတွေကိုရုပ်သိမ်းပေးဖို့တိုက်တွန်းပြောဆိုလိုက်ပါတယ်။နေ့မကုန်ခင်မှာအမေရိကန်ဘက်ကကမ်းလှမ်းချက်အသစ်တစ်စုံတရာပေးဖို့တောင်းဆိုထားတဲ့ကမ်းတက်ရဲ့အကုန်ဆုံးချိန်နီကလာနေပြီဖြစ်ကြောင်းမြောက်ကိုရီးယားကအမေရိကန်ကိုဒီကနေ့သတိပေးပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဘလို့ခရစ်စမတ်လက်ဆောင်မျိုးကိုရွေးချယ်ရယူမလဲဆိုတာသူတို့ကိုယ်တိုင်ဆုံးဖြတ်ရမှာဖြစ်ကြောင်းအမေရိကန်နဲ့ဆက်ဆံရေးကိုတာဝန်ယူရတဲ့မြောက်ကိုရီးယားလက်ထောက်နိုင်ငံခြားရေးဝန်ကြီးကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်။
သတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အင်ကာညအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Desta One Direct ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်မနေ့ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.